Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်တန်လွှင့်စီစဉ်တွေကိုတော့ line to meter 32 kHz 933ညနဲ့933ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။ကျွန်တော်ကတော့ဝင်းမဲမဒီနေ့ထေတန်ရသတင်းတွေကိုမဆုမှုနဲ့ပဲကြောပြပေးမှာပါဒီနေ့အထူးအခြားဆုံးသတင်းတွေထဲမှာတော့အစ္စရေးအနေနဲ့ဟာမတ်စ်ထောက်ခံတဲ့ Hezbollah အခြေစိုက်လက်ဗနွန်မြို့တော်အထိတိုက်ခတ်လိုက်ပါပြီယူကရိန်းအတွက် EU နဲ့ G7 တို့ကတော့ရုရှားအထားတဲ့ငွေအတိုးကိုသုံးပြီးအကူအညီတွေအများကြီးထပ်ပေးလိုက်ပါတယ်နောက် NATO အတွင်းမှချုပ်ကတော့အနောက်ယူမဲ့နှုတ်ဆက်ပွဲမှာအဖွဲ့ထူထောင်ခြင်းတန်ဖိုးတွေကိုပြောခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြောပြပေးမှာပါမဆုမှုရေး
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်နေနားဆရာမတွေကတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေမြမအရေးဘာတွေဆွေးနွေးနိုင်ခြင်းရှိတယ်လဲဆိုတာကိုကုလသမဂ္ဂဌာနချုပ်မှသတင်းယူဖို့ရောက်နေတဲ့ VOA မြန်မာဌာနသတင်းတောက်နဲ့ဓာတ်ရိုက်ဆက်သွယ်မေးမြန်းချက်နောက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာအရေးတွေကရောဘာတွေများဆွေးနွေးနိုင်ခြင်းရှိပါတယ်လဲဆိုတာနဲ့ရန်ကုန်ကပေးပို့တဲ့သတင်းမှာတော့ရန်ကုန်မြို့လူစီကားတဲ့လမ်းမတွေပေါ်မှာစက်တင်ဘာလ19ရက်နေ့ကစစ်ကောင်စီစန့်ကျင်တဲ့လျှက်တပြက်ဆန္ဒပြမှုဖြစ်ပွားခဲ့ပါတယ်ဒီသတင်းအပြည့်စုံနဲ့အတူတောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်းဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်အစ္စရေးအနေနဲ့ဟာမတ်စ်ထောက်ခံတဲ့ Hezbollah အခြေစိုက်လက်ဗနွန်မြို့တော်အထိကိုတိုက်ခိုက်လိုက်ပါပြီလဗနန်နိုင်ငံဘေရွတ်မြို့တော်မှာဒီနေ့ပြစ်မှတ်ထားတိုက်ခိုက်မှုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာလိုက်တာပါ။ဒါ့အပြင်အစ္စရေးနိုင်ငံဘက်ကပြစ်ဖို့ချိန်ထားတဲ့ Hezbollah တို့ရဲ့ဒုံးပစ်စင်ယာဉ်နဲ့ခြေကိုလည်းပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကအစောပိုင်းတုန်းကပြောထားပါတယ်။အစ္စရေးနဲ့ Hezbollah ကြားပြီးခဲ့တဲ့နှစ်အောက်တိုဘာလကစပြီးအပြန်အလှန်ပစ်ခတ်မှုတွေအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်တယ်လို့လဗနန်ဘက်ကလည်းအခုအခောက်ကိစ္စကိုပြောထားပါတယ်။Hezbollah စစ်သွေးကြွအဖွဲ့ဝင်တွေအသုံးပြုတဲ့စာတို့ပို့ပေကြတွေနဲ့စကားပြောဆက် walking talkings တွေနဲ့တွေအင်္ဂါနေ့နဲ့ဗုဒ္ဓနေ့တွေတုန်းကလက်ဗနွန်တဝမ်းပေါက်ကွဲခဲ့လို့38ယောက်ထဲမှာသေဆုံးပြီးထောင်ထဲချီထိခိုက်ဒဏ်ရာရခဲ့ပြီးအခုလိုဆက်ဖြစ်လာတာပါဒီပေါက်ကွဲမှုတွေဟာသူတို့လက်ချက်လို့အစ္စရေးကမပြောပေမဲ့အစ္စရေးထောက်လိုင်းရင်တွေရဲ့လက်ချက်လို့တော့သုံးသပ်ထားကြပါတယ်မနေ့ကျတာရီကပဲလက်ဗနွန်တောင်ပိုင်းမှာအစ္စရေးဘက်ကအကြီးအကျယ်ဆုံးလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အစ္စရေးနဲ့လက်ဗနွန်ကဟက်စဘိုလာစစ်သွေးကြအဖွဲ့အစည်းနှစ်နိုင်ငံလက်ဆက်မှာအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့12နှစ်အတွင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့လမ်းနွန်တောင်ပိုင်းမှာရှိနေတဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတက် UNIFIL ကလည်းဒီနေ့ပဲပြောခဲ့ပါတယ်ခင်ဗျာ
။ EU ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒေါ်လီယန်ဟာဒီကနေ့တောက်ကြနေမှာယူကရိန်းနိုင်ငံကိုရောက်သွားပြီးတော့ EU အနေနဲ့ဆောင်းတွင်းကာလယူကရိန်းတို့ကိုကူညီထောက်ပံ့မယ်အကြောင်းဆွေးနွေးမယ်လို့ပြောပါတယ်။Kiev မြို့တော်ကိုမသွားခင်မှာကြာတာပရိနေကပဲ EU နိုင်ငံတွေရဲ့ဗန်နာရေးလုပ်ငန်းတွေမှာအပ်ထားတဲ့ရုရှားတို့ပိုင်ဆိုင်မှုတွေရဲ့အတိုးငွေတွေကိုယူကရိန်းကိုပေးမယ်ဆိုတာကို EU ဥရောပကော်မရှင်ဥက္ကဋ္ဌကကြေညာလိုက်ပါတယ
် And today I can announce that we will make an additional amount of close to 160 million euros available
ဥရောပကော်မရှင်ဥက္ကဋ္ဌပြောသွားတာကတော့ဒီနှစ်စောင်းရာသီအတွက်နောက်ထပ်ယူရိုငွေတန်း160ထပ်ပြီးတော့ EU ကကူညီထောက်ပံ့ပေးသွားမယ်ဆိုတာကိုပြောသွားတာပါနေဇီးယားနဲ့အပူပေးဆက်တွေကိုအတွက်ကတော့ယူရိုတန်း60သုံးပါဖြစ်ပါတယ်နောက်ပြီးတော့ယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံစာဦးတွေပြန်လည်ပြင်ဆင်နိုင်မှုကယူရိုတန်း100လောက်သုံးပါဖြစ်တယ်ဆိုတာကိုအသိပေးခဲ့ပါတယ်ယူကရိန်းစီးပွားရေးပြန်လည်တည်ဆောက်ဖို့နဲ့ပျက်စီးနေတဲ့ဓာတ်ပေးဆက်ယုံတွေပြန်လည်တည်ဆောက်နိုင်ရေးစီးပွားရေးအာဂျီ9နိုင်ငံကြီး7ကနေဒေါ်လာ39တန်းချီးမယ်ဆိုတော့ကိုလည်း EU ကြီးကဲကဒီကနေ့ကြေညာပါတယ် G7 နိုင်ငံတွေကဗန်နာရေးလုပ်ငန်းတွေမှာအနက်ထားတဲ့ရုရှားတို့ပိုင်ဆိုင်မှုတွေရဲ့အတိုးတွေကပေးမဲ့ချင်းငွေတွေကိုယူကရိန်းအနေနဲ့အဆင်ပြေသလိုဆုံးဖြတ်နိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ပူရဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် EU ကချီးမဲ့ဒေါ်လာဘီလီယံနဲ့ချီးတဲ့ငွေတွေကိုတော့လေကြောင်းရန်ကာကွယ်ရေးစွမ်းရည်နဲ့ပြည်တွင်းလက်နက်ဝယ်ယူရေးတွေမှာအသုံးပြုမယ်လို့ယူကရိန်းသမ္မတကပြောပါတယ်EU ဥရောပသမဂ္ဂကော်မရှင်ဥက္ကဋ္ဌကကီဖ်မြို့တော်ကို၈ကြိမ်မြောက်သွားရောက်တာဖြစ်ပါတယ်ရှင်
။ NATO မှာ မိတ်အဖွဲ့အတွင်းမှုချုပ်အနာယူမဲ့နှုတ်ဆက်ပွဲမှာအဖွဲ့ထူထောင်တဲ့တံမိုးတွေကိုပြောလိုက်ပါတယ်။နေတိုးအဖွဲ့မှာဆယ်နှစ်အကြာအတွင်းမှုချုပ်ဖြစ်ခဲ့တဲ့ယွန်စတိုလန်ဘတ်ကဒီဖွဲ့ကြီးတည်ထောင်ခဲ့တဲ့ယမန်ချက်တွေကိုဆက်ထိန်သိမ်းဖို့နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်အင်အားကိုတောင့်တင်းအောင်တည်ဆောက်ဖို့မနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဂျာမန်မာရှယ်ဖန်အဖွဲ့ကစီစဉ်တဲ့နှုတ်ဆက်ပွဲမှာအခုလိုတိုက်တွန်းသွားခဲ့ပါတယ်
။ We have to be willing to pay the price for peace.
ငြိမ်းချမ်းရေးအတွက်ပေးဆပ်မယ်ပေးတင်ပေးတိုက်တာတွေကိုလလလလာပေးရမှာဖြစ်ပြီးငွေကြေးပုံမှုသုံးဆွဲကခိုင်မာတဲ့ကာကွယ်ပို့ထရောက်တဲ့ဟန်တာနိုင်စွမ်းနဲ့ကြီးမားတဲ့လုံခြုံရေးတည်ဆောက်ဖို့လိုပါတယ်လို့ရန်စတိုဒန်ဘတ်ကပြောသွားတာပါလွတ်လပ်တဲ့အကုံတွေထက်လွတ်လပ်မှုကပိုအရေးကြီးတယ်လို့လည်းပြောပြီးရုရှားနိုင်ငံကသဘာဝတန်းငွေဝယ်ယူတဲ့နိုင်ငံတွေကိုနေတိုးအတွင်းမှုချုပ်ကဝေဖန်သွားခဲ့ပါသေးတယ်မြေရှားတထုရဖို့တရုတ်နိုင်ငံကိုမှီခိုနေရတဲ့အမှားမျိုးထပ်မဖြစ်ဖို့ထောက်ပြခဲ့တယ်လို့ခင်မင်းဒီပညာတွေကိုရောင်းချပြီးအရေးကြီးတဲ့အခြေခံစောင့်တွေပြည်ပနိုင်ငံတွေကိုထိန်းချုပ်ခွင့်ပေးတာဟာအဖွဲ့ဝင်နိုင်ငံတွေရဲ့ခိုင်ကန့်မှုကိုထိခိုက်စေတယ်လို့အန်လျဲကြည့်တယ်လို့လည်းသူကပြောသွားပါတယ်။နော်ဝေချုပ်ဟောင်းစတိုဒန်ဘတ်ဟာ2014ခုနှစ်ကတည်းကနေတိုးမာမိတ်အဖွဲ့ကြီးရဲ့အတွင်းမှုချုပ်ဖြစ်တာဝန်ယူခဲ့ရတာပါ။လာမယ့်အောက်တိုဘာ1ရက်နေ့မှာတော့ဒက်ရှ်ဝန်ကြီးချုပ်ဟောင်းမတ်ရော်တက်ကအဖွဲ့ဝင်ရဲ့အတွင်းမှုချုပ်ဖြစ်တာဝန်ပြောင်းထမ်းဆောင်မှာဖြစ်ပါတယ်ခင်ဗျ။
89ချိန်မြောက်ကုလသမဂ္ဂထွေထိပ်ညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုနိုင်ငံတကာခေါင်းဆောင်တွေဆက်ရောက်လာတဲ့အချိန်မှာပဲအီရန်နိုင်ငံမှာအသက်ခံခဲ့ရတဲ့ပြည်သူတွေအတွက်မီးထွန်းဆူတောင်းပွဲနဲ့ဆန္ဒပြပွဲတွေကိုမနေ့တုန်းကကုလသမဂ္ဂဌာနချုပ်အနီးမှာကျင်းပပါတယ်။2029အစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းမှာတည်ဆုံခဲ့ရတဲ့ထောင်နဲ့ချီတဲ့အီရန်ပြည်သူတွေကိုရည်စူးပြီးတော့ဆန္ဒပြပွဲကိုအီရန်အမေရိကန်ကော်မတီဝင် OIAC ကကြီးမှုကျင်းပတာဖြစ်ပါတယ်။ဒီနေ့ထွေထွေညီလာခံမှာအီရန်သမ္မတတက်ရောက်မှာဖြစ်တဲ့အတွက်အီရန်လူခွေလှုပ်ရှားသူတွေကကုလသမဂ္ဂဌာနချုပ်ရုပ်ရှင်မှာစုရုံးဆန္ဒပြနေကြတာပါ။2022ခုနှစ်တုန်းကအီရန်ဘာသာရေးရဲတွေထိန်းသိမ်းထားတဲ့အချိန်မှာအသက်22နှစ်အရွယ်အမျိုးသမီးမာရှာအမီနီတည်ဆုံခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတော့အဲ့ဒီဆန္ဒပြပွဲတွေဟာအီရန်ဆိုးရွားကိုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးအန်တုခဲ့တဲ့လူလူအုံကြွမှုဖြစ်ပြီးတော့အီရန်လုံခြုံရေးတပ်ဖွဲ့ဝင်တွေကထောင်နဲ့ချီတဲ့အတိုက်ခံတွေကိုဖမ်းဆီးပြီးတော့အင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းခဲ့ပါတယ်ရှင်
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တိုင်းရဲ့စောက်ကြညသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်မြန်မာနိုင်ငံမှာတော့ရေဘေးအတွက်အကူအညီပို့တာအဟန့်တားမဖြစ်စေဖို့အမေရိကန်ဘက်ကတောင်းဆိုလိုက်ပါတယ်။ရာဂီမုန်တိုင်းတန်ကြောင့်ရေဘော်အကူအညီလိုအပ်နေသူတွေစီကိုအကူအညီပေးတဲ့နေရာမှာချောမွေ့စေဖို့မြန်မာအာဏာပိုင်တွေကိုအမေရိကန်ဆိုရကတောင်းဆိုလိုက်တာပါ။ဒီရေဘေးအတွက်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်လူသားချင်းစာနာတဲ့အကူအညီတွေဆက်ပေးနိုင်ဖို့အမေရိကန်ကဆောင်ရွက်နေတယ်လို့လည်းအမေရိကန်တန်ယုံ Facebook စာမျက်နှာမှာထုတ်ပြန်ထားပါတယ်။နိုင်ငံတကာကလူသားချင်းစာနာအကူအညီပါဝင်တန်ရှင်းရေးပါဝင်ခြင်းနဲ့တကူရေးတန်ရှင်းအထောက်အကူပစ္စည်းတွေကိုအကူအညီလိုအပ်ဆုံးလူမှုအတိုင်းဝိုင်းတွေစီရောက်ရေးချောမွေ့စေဖို့တာဝန်ရှိသူတွေကိုတောင်းဆိုရဲလို့လည်းအမေရိကန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နာဂီမွန်တိုင်းတက်ခက်ခံထားရသူတွေအတွက်အကူအညီပေးသောပူညီပေးသူတွေကိုတချို့ဒေသတွေမှာအာဏာပိုင်တွေကစီစစ်နေတာကြောင့်အကူအညီပေးဖို့နှောင့်နှေးနေတယ်လို့ပရိတ်တကူညီသူတွေကတော့ပြောနေပါတယ်။တချို့နေရာတွေမှာအကူအညီပစ္စည်းတွေအပေါ်အခွန်ကြီးလို့တောင်းတာမျိုးပစ္စည်းတွေကန့်သက်တာမျိုးတချို့နေရာတွေသွားခွင့်သွားလှူခွင့်မပေးတာမျိုးတွေလုပ်တယ်လို့ကိုယ်တိုင်အကူအညီပေးနေသူတွေကပြောနေပါတယ်စစ်ကောင်စီဘက်ကတော့နေမြေလုံခြုံရေးအခြေအနေကအကူအညီတွေကိုဘေးကင်းစေဖို့တာဝန်ရှိသူတွေကစီစစ်ဆောင်ရွက်ပေးနေတယ်လို့သာတုံ့ပြန်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံပါဝင်အရှိတောင်အာရှမှာရာဂီမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေအတွင်းမှာကလေးငယ်6တန်းနီးပါးဒုက္ခတွေ့ခဲ့ရတယ်လို့ကလေးငယ်များကူညီဆောက်ရှောက်ရေးဆိုင်ရာကုလသမဂ္ဂအေဂျင်စီ UNICEF ကပြောကြားပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်နီးပါးကဖိလစ်ပိုင်၊ဗီယက်နမ်နဲ့တရုတ်နိုင်ငံတွေကိုဗဟိုပြုပြီးတော့တိုက်ခိုက်ခဲ့တဲ့အင်အားပြင်းစုပါရာဂီမုန်တိုင်းရဲ့အရှိန်ကြောင့်မြန်မာထိုင်းနဲ့လာအိုနိုင်ငံတွေမှာအကြီးအကျယ်ရေကြီးမြေပြိုခဲ့တာပါ။ပညာရေးကျန်းမာရေးနဲ့စားသောက်စရာနေထိုင်စရာတွေထိခိုက်နေတဲ့ကလေးငယ်က6တန်းရှိပါတယ်ဆိုတာကို UNICEF ကကြေညာချက်ထုတ်တာပါ။မြန်မာနိုင်ငံမှာစစ်တပ်နဲ့ဆေးရုံချုပ်မှုကိုဆန့်ကျင်နေတဲ့အဖွဲ့တွေကြားမှာတော့3နှစ်ကြာဖြစ်နေတဲ့တိုက်ပွဲတွေရဲ့ထံကြောင့်ခက်ခက်ခဲခဲရုန်းကန်နေရတဲ့ပြည်သူ၄သိန်းနီးပါးရေ ေးကြောင့်ဘေးလွတ်ရာကိုပြောင်းရွှေ့ခိုလုံနေရတယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာမှုအကူအညီတွေအလွန်မင်းလိုအပ်နေတဲ့မြန်မာနိုင်ငံရဲ့ပြည်သူတွေရဲ့အခြေအနေကစိုးဝနေပြီးတော့ယာကီမုန်တိုင်းတန်ကြောင့်အကူအညီလိုအပ်သူကစုစုပေါင်း6သိန်းခွဲနီးပါးရှိတယ်ဆိုတာကိုကုလသမဂ္ဂကပြောထားပါတယ်ရှင်
။တရုတ်နိုင်ငံမှာလည်းရှန်ဟိုင်းမြို့ကြီးမှာတိုင်ဖုန်းမုန်တိုင်းတိုက်ကြမိုးကြီးရေရှမ်းမြေပြေမှုတွေထပ်ဖြစ်နေပါလေ။တရုတ်နိုင်ငံအရှေ့ဘက်ကန်ယိုဒန်ရှန်ဟိုင်းမြို့ကိုဒီနေ့တိုက်ဖုန်းမုန်တိုင်းပူလာဆန်ဝင်ရောက်တိုက်ခိုက်တာကြောင့်မိုးတိထံပြီးရေကြီးရေရှမ်းမှုတွေနဲ့အတူမြေပြိုကျမှုတွေထပ်ကြုံနေရတာပါ။မုန်တိုင်းကြောင့်ချင်းရှန်ဖန်ဂျန်ဖူတောင်ဒေသတွေမှာမိုးရေချိန်လေးလက်မှနေပါရွာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တရုတ်မိုးလေဝသဌာနပြောတဲ့ဒီနေ့အတွက်14ခုမြောက်မုန်တိုင်းပူလာဆန်ဟာမနေ့ကျတာရီညပိုင်းရှီချန်းပြည်နယ်တဲကိုဝင်တိုက်ခဲ့ပြီးရှန်ဟိုင်းကုန်းတင်ကိုဆက်ရောက်ကာမြေပြိုမှုတွေပါဖြစ်ခဲ့ရတာပါဒီမုန်တိုင်းကဂျန်ဆုပြည်နယ်ဘက်ကိုဆက်ရွေရှားနေပြီးတဖြည်းဖြည်းအားပြော့သွားနိုင်တယ်လို့လည်းမိုးလေဝသဌာနကခန့်မှန်းထားပါတယ်မုန်တိုင်းကြောင့်ဂျန်ဆုပြည်နယ်အလယ်ပိုင်းနဲ့တောင်ပိုင်းဒေသအန်ဟိုဒေသအရှေ့တောင်ပိုင်းရှန်ဟိုင်းနဲ့ဇီချန်းမြောက်ပိုင်းဒေသတွေမှာမိုးတိထန်နိုင်တယ်လို့လည်းသတိပေးထားပါတယ်ဒီတနင်္လာနေ့ကပဲရှန်ဟိုင်းကိုတိုက်ခိုက်ခဲ့တဲ့နှစ်ပေါင်း85နှစ်အတွင်းအပြင်းထန်ဆုံးမုန်တိုင်းပပင်ကာတုံးကတော့မိုးကြီးရှန်မြေပြိုမှုတွေပြင်သစ်ကိုင်းတွေပြက်ကျဓာမိတွေနေလဲခဲ့ပြီးလူပေါင်း4သိန်းကျော်ကိုကြိုတင်ရွှေ့ပြောင်းပေးတဲ့ကမှာပြေခဲ့တာမှာဒဏ်ရာရသူတချို့သာရှိခဲ့ပါတယ်ခင်ဗျာ
တရုတ်အနေနဲ့ဂျပန်ပင်လယ်စာတင်သွင်းမှုကိုတဖြည်းဖြည်းချင်းပဲပြန်ဆမယ်လို့ပြောလိုက်ပါတယ်ဂျပန်နျူကလ িয়ার ဆက်ရုံကနေရေထုတ်လုပ်မှုအပြီးပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းကဂျပန်တို့ရှီကနေပင်လယ်စာတင်သွင်းတာကိုတရုတ်ဘက်ကရပ်တန့်ထားခဲ့ပြီးအခုလိုပြန်ဆမယ်ဆိုတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်တာဖြစ်ပါတယ်တရုတ်နဲ့ဂျပန်အရာရှိတွေကဒီနျူကလ িয়ার ဆက်ရုံကနေရေထုတ်လွှတ်မှုတွေအပေါ်မကြသေးခင်တုန်းကပဲအကြိမ်ကြိမ်ဆွေးနွေးခဲ့ပြီးမှဂျပန်ဝန်ကြီးချုပ်ကတရုတ်တို့အနေနဲ့ဒီပင်လယ်စာတင်သွင်းမှုကိုတားမြစ်တာကိုဖြေလျော့ဖို့လုပ်နေပြီးဆိုတာကိုပြောခဲ့ပါတယ်တရုတ်အနေနဲ့သိပ္ပံပညာတွေ့ရှိချက်တွေပေါ်မှာမူတည်ပြီးသတ်မှတ်စံတွေစီးမြင့်တွေလိုအပ်ချက်တွေနဲ့အညီအခုလိုမျိုးတဆင့်စီပင်လယ်စာတင်သွင်းသွားမယ်ဆိုတာကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ဂျပန်ဘက်ကတော့ဒီနျူကလ িয়ার ဆက်ရုံကနေထုတ်လွှတ်လိုက်တဲ့ရေတွေကတန့်စင်ပြီးမှထုတ်လွှတ်ခဲ့တာမို့ရေဒီယိုတက်ထူးဓာတ်တွေမပါဘူးဆိုတာကိုတောက်လျှောက်ပြောလာခဲ့ပေမဲ့တရုတ်ဘက်ကတော့အခုလိုပါမာကိုစိုးရင်ပြီးတော့ပိတ်ပင်ခဲ့တာပါအခုလိုမျိုးတရုတ်ဘက်ကပိတ်ပင်မှုမတိုင်ခင်မှာတော့တရုတ်ဟာဂျပန်ရဲ့အကြီးမားဆုံးပင်လယ်စာတင်ပို့တဲ့ဈေးကွက်ဖြစ်ခဲ့ပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးကြပါတယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံဓာတ်ရိုက်သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာဒီလ10ရက်ကစပြီးတော့ကျင်းပနေပါတယ်။ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးကြဖို့ရှိပါသလဲ။နောက်ပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးနိုင်ချေရှိပါသလဲ။ပေးချက်တွေကိုရောမျှော်လင့်လို့ရနိုင်ပါတယ်ဆိုတာကိုကျမတို့ VOE မြန်မာပိုင်းရဲ့ဒီညပိုင်းရေဒီယိုထုတ်လွှင့်မှုအစီအစဉ်မစတင်ခင်မှာပဲကုလသမဂ္ဂဌာနချုပ်မှာသတင်းယူဖို့ရောက်နေတဲ့ VOE မြန်မာပိုင်းကသတင်းတော်မက်ခင်ဖြူထွေးကိုမမျှဒဇင်အောင်ကဓာတ်ရိုက်ဆက်သွယ်မေးမြန်းထားတာကိုရှုစားနာဆင်ပါရှင
်မက်ခင်ဖြူထွေးရောက်ပါပြီလားရှင
်ဟုတ်ကဲ့ပါမမျှဒဇင်အောင်ကြီးကျမရှိနေပါတယ်မင်္ဂလာပါ
မင်္ဂလာပါမက်ခင်ဖြူထွေးဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေစုံတွေ့ကြတဲ့အခါမှာပေါ့ဒီနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေဦးစားပေးပြီးတော့ဆွေးနွေးဖို့ရှိပါလဲဘလို့အကြောင်းအရာတွေကအဓိကလွှမ်းမိုးနိုင်ွယ်ရှိပါလဲနောက်ဒီလိုကမ္ဘာရေးရာတွေဆွေးနွေးတဲ့အခါမှာမြန်မာရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့ခန့်မှန်းရပါလဲ
ဟုတ်ကဲ့ပါရှင့်အရင်ဆုံးဒီနိုင်ငံတကာအခင်းကျင်းနဲ့ပတ်သက်ပြီးတော့ဘာတွေအဓိကဆွေးနွေးမလဲကိုပြောချင်ပါတယ်ဆိုတော့ကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲတွေကတော့ဒီလ10ရက်နေ့ကနေစပြီးတော့ဒီစက်တင်ဘာလကုန်နဲ့အထိကျင်းပနေတာပါဒီလမဲ့စက်တင်ဘာ23ရက်နေ့ကနေပြီးတော့29ရက်နေ့ကိုတော့သူတို့ high level meeting တွေပေါ့လေသူတို့ခေါ်တာကတော့သတင်းပတ်ဒီအဆင့်မြင့်ခေါင်းဆောင်တွေကမ္ဘာခေါင်းဆောင်တွေတက်ရောက်ပြီးတော့မှနိုင်ငံတကာရေးရာတွေကိုဆွေးနွေးကြမဲ့သတင်းပတ်ဖြစ်ပါတယ်အခုဆိုရင်ကမ္ဘာတဝန်းကဒီထိတ်တန်းခေါင်းဆောင်တွေလည်းနယူးယောက်မြို့ကိုဒါဟိုရောက်ရှိနေကြတာလည်းရှိပါတယ်ဆိုတော့လာနေစဲလည်းဖြစ်တယ်ပေါ့လေဆိုတော့ဒီမှာမှအဓိကကတော့ဒီနှစ်ပေးထားတဲ့သူတို့ရဲ့ဦးတည်ချက်ခေါင်းစဉ်ကတော့ The Summit of Future ပေါ့လေဆိုတော့ဆိုလိုတာကတော့အနာဂတ်ကိုရည်မှန်းပြီးတော့မှဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အချက်အသေးတွေအထူးသဖြင့်ဒီအရှေ့လယ်ပိုင်းဒေသဂါဇာအရေးလိုကိစ္စတွေနောက်ယူကရိန်းစစ်ပွဲနောက်ဆက်တွဲအနေနဲ့ဒီလူသားပေးထုတ်ကအချက်အသေးတွေပို့ပြီးတော့ဆိုးဝါးလာတဲ့အခြေအနေတွေ နောက်ပြီးတော့ပို့ပြီးတော့စိန်ခေါ်မှုနောက်တစ်ခုရှိနေတာကလည်းဒီကမ္ဘာတဝက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ကြုံတွေ့ရတဲ့သဘာဝဘေးအန္တရာယ်တွေဒါတွေကိုဘယ်လိုဝိုင်းဝန်းပြီးတော့မှတားဆီးကာကွယ်နိုင်မလဲဆိုတာကိုအနာဂတ်ကိုမျှော်ကိုးပြီးတော့မှအပြေရှားဆွေးနွေးဖို့အတွက်အဓိကရည်မှန်းတဲ့အနေနဲ့ဒီနေ့ကိုလည်းဒီသာ The Summit of Future ဆိုပြီးတော့ခေါင်းစဉ်ပေးထားတာဖြစ်ပါတယ်ဆိုတော့အဓိကအကြောင်းအရာတွေကတော့ဆိုတော့ကျွန်မပြောခဲ့သလိုပဲဒီလက်နက်ကင်ပရီဖတ်ခါတွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမယ့်အရာတွေထဲမှာပါဝင်တယ်လို့ပြောလို့ရပါတယ်ရှင
့်မြန်မာရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့မျှော်လင့်ရပါသလဲ
ဟုတ်ကဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကတော့ရှိနေမှာပါဆိုတော့ဒီလမဲ့အင်ကာနေ့စက်တင်ဘာလ24ရက်နေ့ဖြစ်မှာထင်ပါတယ်အဲ့ဒီနေကြလို့ရှိရင်တော့ရိုင်ဂျာရင်းနဲ့ပတ်သက်ပြီးတော့အထူးဆွေးနွေးပွဲတစ်ရက်ကျင်းပဖို့ရှိပါတယ်အဲ့ဒီအခါမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်မှာပါဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ကိုစပြီးတော့ခန့်အပ်ခဲ့တဲ့ဒီဧပြီလကစပြီးတော့ဒီဂျာကာလာတွေအတွေ့အမှုသူ့အနေနဲ့ရှာဖွေတွေ့ရှိချက်ဘာတွေရှိမလဲမြန်မာအရေးသူလေးလာတုံးတက်ထားတဲ့အရာတွေကိုတင်ပြမယ်လို့လည်းမျှော်လင့်ရပါတယ်နောက်တစ်ခုကတော့ဒီမနေ့ကဂျာတာဘရင်းနေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာတကပိတ်ဆွေးနွေးပွဲကျင်းပပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနေရာမှာအထူးသဖြင့်ကတော့ဒီကုလသမဂ္ဂဆိုင်ရာ UK ဖန်အမတ်ကြီးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုသူအလေးပေးပြီးတော့ပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လအတွင်းမှာဒီလေကြောင်းတိုက်ခိုက်မှုတွေဟာအာဏာသိမ်းမှု2021ကာလနောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့တယ်အရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေပိုပြီးတော့ဆိုးဝါးလာတဲ့အတွက်ကြောင့်မလို့မြန်မာစစ်တပ်အပေါ်မှာလောင်စာဆီနဲ့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့ကိစ္စကိုသူကတင်ပြဆွေးနွေးတာတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဇင်ဘာလ2022ခုနှစ်တုန်းကဒီအထင်ကရဆုံးဖြတ်ချက်တည်းရချခဲ့တာရှိပါတယ်။ဒါပေမဲ့ဒီအချိန်မှာဒီဆုံးဖြတ်ချက်ထက်ပိုပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်ချဖို့ဆိုတာကို UK သံအမတ်ကဦးဆောင်ပြီးတော့မှတင်ပြဆွေးနွေးကြတာရှိတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာအဖွဲ့ဝင်တချို့ကတနိုင်ငံသုံးဖို့နှစ်နိုင်ငံလို့သူကတော့ဖော်ပြသွားပါတယ်။ဒါကန့်ကွက်တာတွေရှိနေတဲ့အတွက်ကြောင့်မလို့ကြိုးစားနေစေဖြစ်တယ်ဆိုပြီးတော့လည်းပြောတယ်။ဆိုတော့တေချာတာကတော့မြမအရင်နဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကတော့ဒီလုံခြုံရေးကောင်စီထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာတော့ရှိနေမှာတေချာပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာတစ်ဆက်တည်းမေးချင်တာကဒီ credential ကိစ္စပါပေါ့နော်။လက်ရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင်ကိုစလေသတ်မှတ်ကြီးဖြစ်ဒီလက်ခံထားတဲ့ဥကြုံမှုထုံးကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့အလားအလာနဲ့ပတ်သက်ပြီးတော့အခြေအနေကဘယ်လိုရှိပါသလဲဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ပါဒီလက်ရှိစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစပြီးတော့ပေါ့နော်လက်ရှိအချိန်ထိသုံးနှစ်တာကာလအတွင်းမှာစစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်ကိုလက်မခံဘဲနဲ့ဒီမြန်မာနိုင်ငံဆိုင်ရာအမြဲတမ်းဟိုတန်အမတ်ကြီးအဖြစ်နဲ့ဦးကျော်မိုးထွန်းကိုဆက်လက်ထားရှိခဲ့တာဒါလွန်ခဲ့တဲ့သုံးနှစ်ကာလတခြားဆိုတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့ကိစ္စကိုလည်းအခုထွေထွေညီလာခံမှာဆွေးနွေးဖို့ရှိပါတယ်ဆိုတော့ဆုံးဖြတ်ချက်ချတာကတော့ဒီဇင်ဘာလမှချမှာဖြစ်မယ်ဆိုပေမဲ့လည်းဒီပေါ်မှာဆွေးနွေးမှုတွေကတော့ဒီထွေထွေညီလာခံကာလအတွင်းမှာရှိနေမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်မှုလို့တော့ဒီနှစ်မှာတော့စိုးရင်ချက်တချို့ထွက်ပေါ်နေတာရှိပါတယ်။အဓိကကတော့ဒါတရုတ်နဲ့အမြဲတမ်းလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားကဒီတစ်ချိန်မှာရောထောက်ခံဗမလားဆိုတဲ့စိုးရိမ်မှုတွေဖြစ်နေတာပါ။ဒါကလည်းဒီတိတ်မစားခင်ကာလကပဲမြန်မာနိုင်ငံကိုတရုတ်နိုင်ငံသားရဲ့ဝင်ကြီးကိုယ်တိုင်တွားရောက်ခဲ့တာတွေရှိတယ်။စစ်ကောင်ဆောင်တွေနဲ့တွေ့ဆုံတာရှိတယ်။အပြင်ကိုပဲဒါမြန်မာနိုင်ငံမှာကျင်းပဖို့စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုထောက်ခံမယ်ဆိုတဲ့သဘောမျိုးတရုတ်ဘက်ကပြောတာတွေရှိတဲ့အပေါ်မှာဒီတစ်ချိန်မှာရောဒီတရုတ်အနေနဲ့ဆက်ပြီးတော့ဒီမြန်မာအတန်ကိုစလဲကိုထောက်ခံပါမလားဆိုတဲ့ဆွေးမှုတချို့လည်းရှိနေပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဆုံးဖြတ်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမှာပါဆိုတော့ပြောလို့ပဲဆုံးဖြတ်ချက်ကတော့ဒီဇင်ဘာလမှချမှတ်မှာဖြစ်ပါတယ်ရှင့်
ဒီအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဒီတေချာဆွေးနွေးပွဲတွေရောရှိနိုင်လား။နောက်မြန်မာရေးလှုပ်ရှားတဲ့သူတွေကရောအထွေထွေညီလာခံမှာဘာတွေတိုက်တွန်းတောင်းဆိုရရှိပါလဲရှင့်
။ဟုတ်ကဲ့တေချာဆွေးနွေးပွဲတွေလည်းရှိကောင်းရှိနိုင်ပါတယ်။ကျမတို့တော့အခုလက်ရှိအခြေအနေထိတော့ဟိုရထားတဲ့အချက်လက်ကတော့နည်းနေသေးတာပေါ့နော်။ဒါကဒီလကုံနဲ့တီသွားမဲ့ဆွေးနွေးပွဲတွေဖြစ်နေတာ哦။ဆိုတော့ဆိုတော့ကျမပြောခဲ့သလိုအင်္ဂါနေ့မှာတော့ရိန်ဂျာရေးအထူးဆွေးနွေးပွဲရှိတယ်။နောက်မြန်မာရေးလှုပ်ရှားသူတွေအနေနဲ့ကတော့ဆဆောကပြောခဲ့သလိုပါပဲ။ဒီတမတ်ကြီးဦးကျော်မိုးထွန်းကိုနောက်တစ်နှစ်တက်တန်းတိုးရေးအပြင်ကနောက်အစ်မြင့်ဆွေးနွေးပွဲဒီမှာတက်ရောက်ခွင့်ရရေးပေါ့နော်ဒီအပေါ်မှာအထူးတိုက်တွန်းဆောင်ရွက်နေရတယ်ရှိပါတယ်ဒီအတွက်လည်းဒီစနေနေ့လာမဲ့ဒီစနေနေ့မှာဒီသူတို့နိုင်ငံတကာလှုပ်ရှားမှုအနေနဲ့ဒီနယူးယောက်မြို့မှာဒီအမေရိကန်ပြည်ထောင်စုတဝန်းကမြန်မာပြည်သူပြည်သားတွေလာပြီးတော့မှဆန္ဒပြချီးတက်ကြဖို့ရှိနေပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မက်ခင်ဖြူထွေးရှင်
ဒါကတော့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးဘာတွေဆွေးနွေးနိုင်ခြေရှိသလဲဆိုတာကိုကုလသမဂ္ဂဌာနချုပ်မှသတင်းယူဖို့ရောက်နေတဲ့ VOA မြန်မာပိုင်းကမက်ခင်ဖြူထွေးကိုမက်မြတစင်အောင်ကတိုက်ရိုက်ဆက်သွဲမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တက်ဆက်သေးပါပဲ။ဒီလိုမျိုးစတင်တော့မယ်ကုလသမဂ္ဂအထွေထွေညီလာခံမှာအဓိကဆွေးနွေးနိုင်ခြေကမ္ဘာအရေးတွေကဘာတွေများဖြစ်နိုင်သလဲဆိုတာကိုသုံးသပ်တင်ပြထားတဲ့သတင်းဆောင်ပါကိုတက်ဆက်သေးတင်ပြပေးကြပါမယ်။စက်တင်ဘာလ22ရက်နေ့တနင်္ဂနွေနေ့မှာစတင်မဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာခေါင်းဆောင်တွေနယူးယောက်မြို့မှာစုဝေးရောက်ရှိနေကြပါတယ်။ဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာတော့ဂါဇာနဲ့ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေ၊ဆူဒန်နိုင်ငံအရေးစတဲ့အကြောင်းအရာတွေကအဓိကထိတ်ဆုံးကနေပါဝင်နိုင်ခြေရှိတဲ့အကြောင်း VOA သတင်းတော့မာဂရက်ဘာရှာသတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ
်။ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပခြင်းဟာကမ္ဘာကြီးမှာမျောလင့်ချက်တွေကင်းမဲ့နေတဲ့အခြေအနေလဲတိုက်ဆိုင်နေတာပါ
We see out of control geopolitical
Ukraine Gaza နဲ့ Sudan နိုင်ငံတို့အပါအဝင်ပထဝီနိုင်ငံရေးပေါ်အခြေခံတဲ့ထိန်းချုပ်လို့မရတဲ့ပဋိပက္ခတွေကျွန်တော်တို့တွေ့နေရပါတယ
် Gaza မှာဖြစ်နေတဲ့စစ်ပွဲတစ်နှစ်ပြည့်ကနေလာချိန်မှာ Palestine လူမျိုး 4,100 ကျော်သေဆုံးခဲ့ရပြီး Hamas တို့ဖမ်းသွားတဲ့ Israel တစားကံတရားဟာလဲပြန်လွတ်မလာသေးပါဘူးဒါပေမဲ့ Gaza မှာအပြည့်ရရေးကိစ္စကတော့ကုလသမဂ္ဂညီလာခံမှာတို့တက်မှုရမဲ့ပုံမပေါ်ဘူးလို့အရှိလေပိုင်း Institute က Randa Slim ကပြောပါတယ
် I don't see much traction I think both sides
ထူးခြားမှုရှိတယ်လို့ကျမတော့မမြင်ပါဘူး Hamas နဲ့ Israel ဝန်ကြီးချုပ်တို့နှစ်ဖက်လုံးကရေရှည်စစ်ပွဲဥတည်သွားနေကြတယ်လို့ကျမထင်ပါတယ
် Israel ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူနဲ့ Palestine သမ္မတ Mahmoud Abbas တို့နှစ်ဦးဟာကြာသပတေးနေ့မင်းငွန်းပြောကြတဲ့အခါဒီကိစ္စကိုပဲဦးစားပေးပြောဆိုကြမှာသိကြပါတယ်ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီလည်းညီလာခံကိုတက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်တာနှစ်နှစ်ခွဲကျော်ကြာလာတဲ့အချိန်ထိငြိမ်းချမ်းရေးရမယ့်အရေးလက္ခဏာတော့မတွေ့ရသေးပါဘူး။အင်္ဂါနေ့မှာကျင်းပမယ့်ယူကရိန်းအရေးလူညုံရေးကောင်စီဆွေးနွေးပွဲနဲ့ဗုဒ္ဓဦးနဲ့အထွေထွေညီလာခံကိုစကားပြောတဲ့အချိန်မှာသမ္မတဇယ်လင်စကီကတာဝေးပြည်လက်နက်တွေနဲ့စစ်ရေးအကူအညီတွေထပ်တောင်းလိမ့်မယ်လို့နိုင်ငံတကာပဋိပက္ခစောင့်ကြည့်ရေးအဖွဲ့ ICG အကြီးအကဲRichard Gowen ကပြောပါတယ်
Eastern Ukraine
နိုင်ငံရှေ့ပိုင်းမှာထိုးစစ်ဆင်လာနေတဲ့ရုရှားတပ်ဖွဲ့တွေကိုဘယ်လိုဟန်တောင်းလဲဆိုတာကယူကရိန်းအခုရင်ဆိုင်နေရတဲ့စိန်ခေါ်မှုဖြစ်ပါတယ်ဒီစစ်ပွဲကိုကုလသမဂ္ဂကဆုံးဖြတ်ပေးမှာမဟုတ်ပါဘူးခြေတန်းစစ်မျက်နှာကပဲဆုံးဖြတ်ပေးမှာပါ
ရုရှားသမ္မတဗလာဒီမီပူတင်ကတော့ဒီညီလာခံကိုတက်မှာမဟုတ်ပဲနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ပဲတက်မှာပါညီလာခံကိုတက်လာကြတဲ့တန်တမာတွေဟာဆူဒန်အရေးကိုလည်းဆွေးနွေးကြဖို့ရှိပါတယ်နိုင်ငံတကာကအကြိမ်ကြိမ်ကြားဝင်ဆောင်ရွက်ပေးပေမဲ့အပြစ်ရရေးသဘောတူညီချက်မရနိုင်သေးပါဘူး။18လကြာလာပြီဖြစ်တဲ့ဒီပဋိပက္ခကြောင့်လူပေါင်း10သန်းလောက်နေရာစွန့်ခွာထွက်ပြေးခဲ့ကြရပြီးတားနဲ့ချီတဲ့သူတွေလည်းအငတ်ဘေးနဲ့ရင်ဆိုင်နေရပါတယ်။ဒီနေ့အထွေထွေညီလာခံမှာဗြိတိသျှဝန်ကြီးချုပ် KR Steinmeier နဲ့အီရန်သမ္မတမာဆုဘဇက်စကီယန်တို့လိုမျက်နှာသစ်တွေလည်းတက်ရောက်လာကြမှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ညီလာခံကိုနောက်ဆုံးအကြိမ်အဖြစ်တက်ရောက်မှာပါ။ICG အကြီးအကဲ Richard Gowan ကအခုလိုဆက်ပြောပါတယ
် But I think there's also a lot of regret.
အင်္ဂလိပ်ကလည်းထိတွေ့ဆက်ဆံဖို့သူလှုပ်ဆောင်ခဲ့တာနဲ့ပတ်သက်လို့သူ့ပေါ်လေးစားမှုရှိကြပါတယ်။ဒါပေမဲ့ဂါဇာစစ်ပွဲကိစ္စမှာကုလသမဂ္ဂကိုပို့ပြီးလုပ်ပိုင်ခွင့်မပေးခဲ့တဲ့ကိစ္စကိုသူနောင်တရနိုင်မယ်လို့ကျွန်တော်ထင်ပါတယ်
။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတဲ့နောက်ညီလာခံကိုတက်လာကြမဲ့သမ္မတနဲ့ဝန်ကြီးချုပ်တွေအပါအဝင်ခေါင်းဆောင်130လောက်ရဲ့လူညုံရေးကိုအာမခံပေးနိုင်မလားလို့ VOA ရဲ့အမေကိုကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးလင်နာသောမတ်စ်ဂရင်းဖီးလ်ကအခုလိုပြန်လည်ဖြေကြားပါတယ
် police everywhere
tomorrow ဆွမ်းကုန်လုံခြုံရေးပြင်ဆင်ထားပါတယ်နယူးယောက်မှာရဲတွေကိုနေရာတကာမှာချထားပါတယ်ဒီကိုရောက်လာကြမဲ့တိုင်းပြည်ခေါင်းဆောင်တွေကိုအထူးလုံခြုံရေးအဖွဲ့ secret service တွေကလည်းတာဝန်ယူပေးမှာပါ
အတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ဟာလည်းတည်င်းတပတ်ကြာညီလာခံကိုတင်းငွေနေ့မှာစတင်ဖွင့်လှစ်ပြီးတဲ့နောက်ဥရုယာတီပြောင်းလဲမှုနဲ့ AI နည်းပညာတို့အပါအဝင်အနာဂတ်စင်ခေါ်မှုတွေကိုကုလသမဂ္ဂကဘယ်လိုကင်တွယ်ဖြည့်ရှင်းသွားမလဲဆိုတာကိုဆွေးနွေးကြမဲ့ Summit of the Future ကိုနေ့ရက်ကြာကျင်းပဖို့စီစဉ်ထားပါတယ
် We can't create a future fit for our
ကျွန်တော်တို့အဖိုးအဖွားတွေအတွက်တိဆောက်ခဲ့တဲ့စနစ်နဲ့ကျွန်တော်တို့မျိုးတွေအတွက်အဆင်ပြေစေမဲ့အနာဂတ်ကိုဖန်တီးဖို့မဖြစ်နိုင်ပါဘူး
pack for the future အတွက်ဆွေးနွေးမှုတွေဟာလွယ်ကူမှုမရှိခဲ့ပေမဲ့လည်းဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဒါကတော့ကုလသမဂ္ဂအထွေထွေညီလာခံမှာအဓိကဆွေးနွေးနိုင်ခြေရှိတဲ့ကမ္ဘာအရေးတွေကဘာတွေဖြစ်နိုင်တယ်လဲဆိုတာကိုသုံးသပ်တင်ပြထားတဲ့သတင်းဆောင်မှာကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တစ်ခုမှာတော့ရန်ကုန်မှာလူငယ်တွေလျှက်တစ်ပြက်ဆန္ဒပြခဲ့ကြတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရန်ကုန်မြို့ရဲ့လူစီကားတဲ့လမ်းမပေါ်မှာစက်တင်ဘာလ19ရက်နေ့ကြာသပတေးနေ့ကလူငယ်အယောက်20လောက်စုဝေးပြီးတော့ကုံစင်းနှုံကြဆင်းရေးစစ်မှုရန်ဥပဒေအလိုမရှိကြောင်းစစ်ကောင်စီကိုဆန့်ကျင်တဲ့လျှက်တိပြက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီရဲ့ဖိနှိပ်မှုကပြင်းထန်နေတဲ့အချိန်မှာအခုလိုမျိုးလူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒငနပြကြတဲ့အဖြစ်ကိုလေးစားကြောင်းကိုလည်းပြည်ပအခြေဆိုင်လူခွေအဖွဲ့တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်။
ဆီယာနာရှင်စန့်ကျင်ရေးလှုပ်ရှားနေတဲ့လူငယ်အယောက်20လောက်ဟာရန်ကုန်မြို့မှာမင်းညားကလမ်းပေါ်ထွက်ပြီးကျွေးကြော်တန်တွေအော်ဟစ်အလံတွေကင်ဆောင်ပြီးလျှက်တပြက်ဆန္ဒပြခဲ့ကြတဲ့ဗီဒီယိုကိုဆိုရှယ်သတင်းမီဒီယာတွေမှာဒီကနေ့ပြန့်နှံ့နေတာကိုတွေ့မြင်ခဲ့ကြရတာပါသူတို့တောင်းဆိုချက်တွေထဲမှာတော့ရေဘေးမကူတဲ့စစ်ကောင်စီကိုပြည်သူအားနဲ့ဆန့်ကျင်ကြကုံစေးနှုံများကြဆင်းရေးစစ်မှုရန်ဥပဒေအလိုမရှိစတာတွေပါဝင်ပါတယ်။ဒါပြင်အဓိကလက်သေးတရားခဏ်ဟာဆရာနာရှင်စနစ်ဖြစ်တာကြောင့်ဒီစနစ်ကိုအမြင့်ဖြတ်ဖို့လိုတယ်လို့လည်းဆန္ဒပြပွဲမှာပါဝင်တဲ့လူငယ်တွေကကြွေးကြော်ခဲ့ကြပါတယ်။ဆန္ဒပြတဲ့လူငယ်တွေဟာမိတုပ်တွေကင်ဆွဲပြီးတော့လည်းဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်။စစ်ကောင်စီရဲ့ဖိနှိပ်မှုကြားကလမ်းမော်ထွက်စွန့်စားဆန္ဒပြထုတ်ဖော်တဲ့လူငယ်တွေကိုလေးစားမိတယ်လို့အာနာရှင်စနစ်တော်လှန်ရေးနဲ့ပြည်သူ့ကာကွယ်ရေးကွန်ရက် DRPDM တာဝန်ရှိသူကိုဇော်ထွန်းက VOA ကိုပြောပါတယ်
။မနေ့ကပေါ့ဗျာရန်ကုန်မြို့တနေရာမှာလူငယ်အယောက်20လောက်ကဒီဖက်ဆစ်စစ်တပ်အမြင့်ဖြတ်ကုံစင်းနှုံးကြီးတာတွေကိုဒီစန့်ကျင်ကြပေါ့နော်။နောက်တစ်ခုကစစ်မှုထမ်းဒီဥပဒေအလိုမရှိပေါ့။အဲဒီမျိုးကြွေးကြော်တန်းကြွေးကြော်ပြီးတော့ဆန္ဒပြကြတယ်ဗျ။သတင်းကိုကျွန်တော်တို့ကြည့်ရတဲ့အခါမှာကျွန်တော်တို့အတော်ကြီးကိုကျွန်တော်တို့လေးစားမိတယ်ပေါ့ဗျာဒီလောက်ဟိုဖိနှိပ်မှုတွေအများကြီးဖြစ်နေတဲ့အချိန်မှာလူငယ်တွေကဒီလိုစွန့်လွတ်သက်သာဟိုလောက်ကြတယ်ဆိုတာကျွန်တော်တို့အများကြီးကျွန်တော်တို့အံ့ဩတယ်ဝမ်းသာတယ်ဂုဏ်လေးယူတယ
် DRPDN အဖွဲ့ဟာထိုင်းမြန်မာနယ်စပ်အခြေဆိုင်လူခွေရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးလှုပ်ရှားနေတဲ့အဖွဲ့လည်းဖြစ်ပါတယ်အခုလိုဆန္ဒပြလူငယ်တွေနဲ့ပတ်သက်လို့ဖန်ဆီးခံရတဲ့သတင်းကိုနောက်ဆက်တွဲကြားရတဲ့အတွက်အခြေအနေတွေကိုစိုးရိမ်မိကြောင်းလဲကိုဇော်ထွန်းကဆက်ပြောပါဗျ
။နောက်ပြီးတော့ဒီလူငယ်တွေအပေါ်မှာကျွန်တော်အများကြီးဟိုစိုးရိမ်မှုဖြစ်ခဲ့တယ်ပေါ့နော်။တော်ရနောက်ဆက်တွဲသတင်းတွေကပါကြားလဲဆိုတော့အဲ့ဒီလူငယ်တွေနဲ့မဆိုင်မဲနဲ့ဒါစစ်အုပ်စုကလိုက်ပြီးတော့လူငယ်တွေကိုလိုက်ဖမ်းတယ
်။ဆန္ဒပြလူငယ်တွေဖန်ဆီးခံရခြင်းရှိမရှိဆိုတာကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရသေးပါဘူး။အခုလိုလူငယ်တွေလျှက်တပြက်ဆန္ဒပြခဲ့တဲ့သတင်းနဲ့ပတ်သက်လို့လည်းစစ်ကောင်စီကတစုံတရာထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။မင်းညားကရန်ကုန်မှာလျှက်တပြက်ဆန္ဒပြပွဲလိုမျိုးလွန်ခဲ့တဲ့2022ခုနှစ်လောက်အထိနောက်ဆုံးဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီကအပြင်းထန်နှိမ်နင်းတဲ့အတွက်မြို့ကြီးတွေမှာလူငယ်တွေရဲ့ပျောက်ကြားတပိတ်တွေတစ်နှစ်ကျော်ကြာငြိမ်သက်နေခဲ့ပြီးတဲ့နောက်အခုလိုရန်ကုန်မြို့ကြီးမှာပြန်လည်မြင်တွေ့ခဲ့ကြရတာဖြစ်ပါရဲ့ရှင်။
ဒါကတော့စစ်ကောင်စီဘက်ကဖိနှိပ်မှုတွေပြင်းထန်နေတဲ့အချိန်မှာရန်ကုန်မှာလူငယ်တွေလျှက်တပြက်ဆန္ဒပြကြတဲ့သတင်းမဲ့ရင်ချင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်းအင်တာနက်ဆိုင်မှာနာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ည လိုင်းဒိုမီတာ58 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOE မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အတန်းရုပ်တံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။ View American အတန်းရဲ့2024ခုနှစ်စက်တင်ဘာလ20ရက်တောက်ကြနေညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့မြမရေနှိုးစော်သူဒေါ်မီမီဝင်းဘတ်ကိုဤဝက်စန္ဒာကနေပြီးတော့ဂုဏ်ပြုတဲ့အကြောင်းကိုတင်ဆက်ပေးထားပါတယ်။မြမနိုင်ငံမှာဆရာနာရှင်စနစ်အဆုံးသတ်ပြီးတော့ဒီမိုကရေစီပြန်လည်ထွန်းကားလာနိုင်ရေးကြိုးပမ်းဆောင်ရွက်နေသူဒေါ်မီမီဝင်းဘတ်ကိုအမေရိကန်အခြေစိုက်East West Center အဖွဲ့ကြီးကစက်တင်ဘာလ10ရက်နေ့ကဂုဏ်ပြုဆုချီးမြှင့်ခဲ့ပါတယ်။စစ်ဘက်အရက်ဘက်ဆက်ဆံရေးကျွမ်းကျင်ပညာရှင်ဖြစ်တဲ့ပေါင်မောက်ခဒေါက်တာမီမီဝင်းဘတ်ဟာမြန်မာအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတိစောက်ရမှာရောမြန်မာဒီမိုကရေစီကြိုးပမ်းမှုတွေမှာပါအရေးပါတဲ့နေရာကနေပါဝင်ခဲ့တာကြောင့်အခုလိုမျိုးဂုဏ်ပြုတာလို့ East West Center ကပြောပါတယ်။ဒီလိုမျိုးမြန်မာအရေးနှိုးစော်သူအမျိုးသမီးတူဂုဏ်ပြုခံရတာနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမီမီဝင်းဘတ်ကိုနဲ့ပတ်သက်ပြီးတော့မက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
ဟိုင်းပြည်နယ်အခြေစိုက် Asia Pacific Center for Security Studies APCSS လို့အတူကခေါ်တဲ့လူကြီးဘာသာရေးဆိုင်ရာအာရှပစိဖိတ်ဌာနမှာပါမောက္ခတူဖြစ်တဲ့ဒေါ်မီမီဝင်းဘတ်ဟာအမေရိကန်စစ်တပ်မှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲ့စစ်ဖက်ရဲဖက်ဆက်ဆံရေးတိစောက်မှုတွေမှာမြန်မာစစ်တပ်အာဏာမသိမ်းခင်အချိန်အထိကူညီဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။2021စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့မြန်မာလူထုဘက်ကရပ်တည်ပြီးဒီမိုကရေစီကျိုးပမ်းမှုတွေမှာရှေ့တန်းကအားပေးကူညီနေတာဖြစ်ပါတယ်။သူရဲ့ဒီလိုလှုပ်ဆောင်မှုတွေကြောင့်လည်းEast West Center အနေနဲ့အခုလိုဂုဏ်ပြုဖို့ဖြစ်လာခဲ့တာလို့ East West Center ရဲ့ကျောင်းသားဟောင်းများရေးရာညွှန်ကြားရေးမှူး Christina Muro ကပြောပါတယ
် It was a special opportunity for us as especially since the coup but really going back to the East West Center's founding we've actually done a lot of collaboration with people in Myanmar for decades and decades
အခုလိုဂုဏ်ပြုခွင့်ရတာကကျမတို့အတွက်ကတော့အထူးအခွင့်အရေးတစ်ခုပါEast West Center အနေနဲ့မြန်မာပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလုပ်လာခဲ့တာအခုဆိုရင်ဆယ်စုနှစ်တွေနဲ့ချီရှိနေပါပြီမြန်မာပြည်သူတွေကိုအများအားကူညီအားပေးခဲ့ပါတယ်အထူးသဖြင့်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာ East West Center အနေနဲ့မြန်မာပြည်သူတွေကိုဘယ်လိုအကောင်းဆုံးကူညီနိုင်မလဲစူးစမ်းတဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ယုံကြည်စိတ်ချရတဲ့သတင်းချက်လက်တွေရဖို့လိုအပ်ပါတယ်အဲ့ဒီအချိန်မှာကျမတို့အရင်ဆုံးဆက်သွယ်ဖြစ်ခဲ့သူကတော့ဒေါက်တာမီမီဝင်းဘတ်ပါသူ့ကိုယုံကြည်လို့ပါပဲသူဟာ East West Center ရဲ့ကျောင်းသူဟောင်းတစ်ယောက်ဖြစ်တယ်လို့လူအများကလေးစားယုံကြည်ရတဲ့သူတူဦးလည်းဖြစ်ပါတယ်။ East West Center ကဆက်သွယ်တဲ့အချိန်မှလည်းသူကချက်ချင်းပဲ online ဆွေးနွေးပွဲတွေလုပ်ပေးပါတယ်။အဲ့ဒီအချိန်ကဆက်လို့ East West Center ရဲ့မြမအရေးချိတ်ဆက်ကူညီဆောင်ရွက်မှုတွေမှာသူဟာအရေးပါတဲ့နေရာကနေတခြားလုံးပံ့ပိုးပါဝင်ခဲ့ပါတယ်။အဲ့လိုပုံကိုတယောက်ကိုဂုဏ်ပြုဖို့အသင့်တော်ဆုံးလို့ထင်ပါတယ
်။
စစ်ဘက်ရဲ့ဆက်ဆံရေးကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့ပေါမခဒေါ်မီမီဝင်းဘတ်ဟာမြန်မာအပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားနားလည်မှုနဲ့ဆက်ဆံရေးတိစောက်ရမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့သူဖြစ်တယ်လို့လည်း East West Center ကပြောပါတယ်။မြန်မာအပါအဝင်ကမ္ဘာတဝက်မှာ East West Center ရဲ့ပညာတော်သင်ကျောင်းသူကျောင်းသားဟောင်းတောင်းတဲ့ချီရှိတဲ့အထက်ကဒေါ်မီမီဝင်းဘတ်ကိုအခုလိုထူးထူးခြားခြားဂုဏ်ပြုတာဖြစ်တယ်လို့လည်းခရစ်စတီနာမိုရိုကပြောပါတယ
် Another reason that this is a very special award to give an alumni is we have 70,000 alumni in nearly every country in the world and to recognize her
ဒီစုရဲ့ထူးခြားမှုနောက်တစ်ခုကတော့ကျမတို့ East West Center ကနေပညာသင်ကျောင်းသူကျောင်းသားတွေကမ္ဘာတဝန်းမှာ9000ကျော်ရှိပါတယ်နိုင်ငံတိုင်းလိုလိုမှာကျမတို့ကျောင်းသားဟောင်းတွေရှိတာပါအဲ့ဒီထဲကမှသူတယောက်ထဲကိုခုလိုဂုဏ်ပြုဆုချီးမြှင့်တာကတကယ်ကိုထူးခြားစေပါတယ် Eastwest Center မှာနှစ်နှစ်တစ်ချိန်ကျောင်းသူကျောင်းသားဟောင်းတွေကိုထူးချွန်စုချင်းမျက်နှာရှိပေမဲ့လို့အခုဒေါ်မီမီဝင်းဘတ်ကိုဂုဏ်ပြုတာနဲ့တော့မတူဘူးလို့လည်းခရစ်စတီနာမိုရိုကပြောပါတယ်။မြမရေးမှာတစိုက်မက်မက်ကူညီပါဝင်နေတာတွေအတွက်အထူးဂုဏ်ပြုတာဖြစ်တယ်လို့ဒီလိုဂုဏ်ပြုစုချင်းမျက်နှာဟာဒါပရမဆုံးချိန်ဖြစ်တယ်လို့လည်းသူကပြောပါတယ်။ဒေါ်မီမီဝင်းဘတ်ကတော့ Eastwest Center ကသူ့ကိုအခုလိုဂုဏ်ပြုတာဟာတကယ်တော့အာနာရှင်ကိုအသက်ဆုံးတော်လှန်နေကြတဲ့မြမပြည်သူတွေကိုဂုဏ်ပြုမှုအဖြစ်ယူဆတယ်လို့မြမပြည်သူတွေရဲ့ကိုစားလက်ခံရယူပေးတာဖြစ်ပါတယ်လို့ပြောပါတယ်
။ So ကျမအနေနဲ့ပေါ့နော်ဒီဆုရတာဗါလဲဦးနေ Eastwest Center အရင်ဗာကျေးဇူးတင်ပါတယ်။ဒါပေမဲ့လည်းကျမပြောတဲ့အတိုင်းပဲအရင်တော့တကယ်တော့တကယ်ဒီဆုကိုကျမကလက်ခံတာကဟိုဗါလဲပြည်သူမြမပြည် on behalf of Myanmar people များပေါ့เนาะနောက်ပြီးရှေ့တန်းမှာလုပ်နေတဲ့ဗာလဲရဲဘော်comrade တွေအတွက်ကိုကျွန်မလက်ခံပေးလိုက်တာပါဘာလို့လဲဆိုတော့သူတို့တွေကဒီဥစ္စာပို့ပြီးတော့ကျွန်မဗတ်deserving လို့ထင်တယ်လို့ထင်တယ်ကျွန်မအနေနဲ့ကတော့ပေါ့เนาะကျွန်မရှိနေတဲ့အတတ်ပညာနဲ့ဒီအခုအချိန်မှာပြန်ပြီးတော့ကူညီနိုင်တဲ့ဥစ္စာကိုအရန်ကုန်ယူပါတယ် ဆိုတော့ကျမအနေနဲ့တော့ဒီဥစ္စာဒီဥစ္စာပေါ့နော်တရားကျမတယောက်ထင်းနဲ့လည်းလုပ်လို့မရဘူးနောက်ပြီးတော့ကျမမှာနောက်ပတ်မှာရှိနေတဲ့ team တွေလည်းရှိတယ်တချို့တွေကရှေ့ထွက်လို့ရတယ်တချို့တွေကရှေ့မထွက်လို့မရတဲ့လူတွေအများကြီးရှိတယ်ဆိုတော့ကျမကတော့ရှေ့ထွက်နိုင်တယ်ပေါ့နော်ဒါပေမဲ့နောက်ပတ်မှာမထွက်နိုင်ပေမဲ့သူတို့မှတကယ်ပေါ့နော် hero တွေပါပဲဆိုလို့ကျမပြောချင်ပါတယ်
Eastwest Center လို့နိုင်ငံတကာဖွဲ့အစည်းကြီးတစ်ခုကအခုလိုမြမရေးနဲ့ဆက်ဆက်ပြီးဂုဏ်ပြုချီးမြှင့်တာဖြစ်လို့မြမရေးကိုနိုင်ငံတကာကပို့ပြီးတော့သိရှိလာစေပြီးအကူအညီတွေပို့ရလာဖို့ကြိုးပမ်းရမှာလဲအထောက်အကူဖြစ်စေပါတယ်လို့ဒေါ်မီမီဝင်းဘတ်ကပြောပါတယ
် Eastwest Center ကကြတော့ဒီအာရှ Pacific ဒေသမှာပေါ့နော်ဗာလဲ network တွေအများကြီးရှိတယ်နောက်လူတိုင်းကလည်းသိတယ်ဆိုတော့အဲ့ဒီမှာအဲ့ဒီ award နဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနိုင်ငံကြောင်းပို့ပြီးတော့ထင်ထင်ရှားရှားလေးပို့ပြီးတော့လုတ်လာနိုင်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံတို့အရန်ကောင်းနေပေါ့နော်အခုအချိန်မှာကျမတို့အများအပြောနေတာမြန်မာနိုင်ငံမှာဖြစ်နေတဲ့ဥစ္စာတွေကနည်းနည်း forgotten နည်းနည်းသိပ်ပြီးတော့ပြည်ပမှာသိပ်ပြီးတော့တခြားလူတွေမှာပေါ့နော်ဒီလောက်မထင်ရှားဘူးဘာလို့ဆိုအခုချိန်မှာ Ukraine ကပို့ပြီးတော့လူတွေပို့ပြီးတော့စိတ်ဝင်စားတယ်နောက်ပြီးတော့ Gaza မှာဖြစ်နေတဲ့ဥစ္စာသိပ်ဝေစိတ်ဝင်စားတယ်မြန်မာနိုင်ငံအတွက်ကသိပ်ပြီးတော့စိတ်ဝင်စားဘူးမရှိတဲ့အခါကျတော့ဒီလိုမျိုးလေးတွေ international ဘာလဲ organization တခုอ่ะပေါ့နော်ဒီလိုမျိုးဘာလဲ recognition လုပ်တဲ့အခါကျတော့မြန်မာနိုင်ငံအကြောင်းကိုလည်းဒီ international audience အတီအတွက်ပေါ့နော်ပရိသတ်တွေအတွက်ပို့ပြီးတော့စိတ်ဝင်စားဖို့လည်းနည်းနည်းလေးပို့ဖြစ်လာတယ်ပေါ့နော်ပို့သည့်လိုင်းပံ့ပိုးမှုလည်းပို့ရလာမှာပေါ့နော်ကျမတို့အတွက်ကပထမဆုံးဒီဥစ္စာပို့ပြီးတော့သိအောင်လုပ်ဖို့လိုအပ်တာပေါ့ဘာလို့တချို့တွေဆိုလို့ရှိရင်ကျမရဲ့တပည့်တွေဟိုနည်းအိန္ဒိယတို့လာတဲ့လူတွေဆိုလို့တခါလေးချင်ပြောအော်မြန်မာနိုင်ငံမှာအလုံးပြီးသွားပြီလားလို့လာမေးတယ်။အဲဆိုတော့တိတ်ပြီးတော့မြန်မာနိုင်ငံအကြောင်း neighboring you know အိန္ဒိယချင်းဖြစ်ပေမဲ့သူတို့တကယ်မြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့အသေးချာမသိကြဘူး။အဲနောက်ပြီးတော့သူတို့အနေနဲ့လည်းဟိုအိန္ဒိယအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်တဲ့ဥစ္စာသူတို့မှာ impact တွေရှိတယ်။အဲ့ဒီဥစ္စာကိုလည်းသူတို့နားမလည်ကြဘူး။ဆိုတော့အဲ့လိုမျိုး Eastwest Center ဒီလိုမျိုးလေး highlight လုပ်ပြီးလေးမြန်မာနိုင်ငံအကြောင်းလူတွေပို့ပြီးတည်လာလေးလေးပေါ့နော်အဲ့လိုတည်လာလို့ရှိလို့ရှင်ကျမတို့လိုအပ်တဲ့အကူအညီတွေရနိုင်မယ်လို့ကျမထင်ပါတယ်
မြန်မာနိုင်ငံရဲ့ဆီယာနာချင်းစံကြီးလှူရှာမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေတာကြောင့်အခု Eastwest Center ကအမျိုးသမီးတူဖြစ်တဲ့သူကိုရွေးချယ်ဂုဏ်ပြုတာဟာမြန်မာမျိုးသမီးတွေအားလုံးကိုဂုဏ်ပြုရကြပါတယ်လို့လည်းဒေါ်မီမီဝင်းဘတ်ကပြောပါတယ
်ပါဝင်တဲ့အမျိုးသမီးတွေအရမ်းမဲ့ဂုံယူတယ်ဂုံပြူတယ်သူတို့တကယ်နော်တကယ်ရဲရဲဝံ့ဝံ့နဲ့ပြက်ပြက်သားသားနဲ့ဒီတော်လန်ရေးကိုသူတို့လည်းအကူအညီနေကြတာဆိုအဲ့ဟိုဗါလေအထဲမှာလည်းအမျိုးသမီးတွေပါတယ်ပြည်ပမှာလည်းဒီအများကြီးလုတ်ပေးနေတာအမျိုးသမီးတွေပါတယ်ကျမတို့ရဲ့ data ပြရတာကတော့65ရာခိုင်နှုန်းနဲ့ဒီအခုတော်လန်ရေးမှာလုတ်နေတဲ့ပါဝင်နေတာ65ရာခိုင်နှုန်းကအမျိုးသမီးလို့တွားတွေ့တာတယ်ဆိုတော့ဒီဥစ္စာအမျိုးသမီးတွေလုတ်နေတဲ့တော်လန်ရေးလို့ပြောလို့ရတာပေါ့နော်ကျမရတာကျမ တယောက်တည်းမဟုတ်ဘူးเนาะခုနကကျွန်မပြောသားသလိုပဲဒီဥစ္စာအမှန်မှ deserving တကယ်ထိုက်တန်တဲ့ဒီအဲလူတွေကတော့တကယ်အแทဝင်ပြီးတော့အသက်နဲ့ရင်းပြီးတော့လုံနေတဲ့အမျိုးသမီးတွေအမျိုးသားတွေ right အာဒါပေမဲ့အမျိုးသမီးတွေကပိုများတယ်ဆိုတော့ဒီကျွန်မကိုနိုင်လည်းအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ဟုတ်တယ်ဒီ award ကိုပေါ့เนาะသူတို့ရဲ့ကိုစားသူတို့ကိုညီမှန်းပြီးတော့ပေါ့เนาะကျွန်မလက်ခံလိုက်ပါတယ်လို့ပြောချင်ပါတယ်
အလားတူခရစ်စတီနာမိုးကလည်းအခုလိုပြောပါတယ်
No by providing this special award to Dr. Bird it is a larger symbol of our decades long
ဒေါက်တာမီမီဝင်းဘတ်ကိုအခုလိုအထူးဂုဏ်ပြုဆုချီးမြှင့်တာဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီတိဆောက်လာတဲ့နှီးဆက်တဲ့ဆက်ဆံရေးကိုအားပေးကူညီမှုတွေထင်သာစေတဲ့ပြရုပ်တစ်ခုလည်းဖြစ်ပါတယ်အကြောင်းအရာမျိုးစုံပေါ်အခြေခံပြီးတော့အကြောင်းသူအကြောင်းသားတွေကြားပြည်သူတွေကြားအပြန်အလှန်နားလည်မှုတိဆောက်ထားတာတွေကိုထပ်တိုးပြီးတော့အသိမှတ်ပြုဖော်ပြရလဲရောက်ပါတယ်အထူးသဖြင့်မြန်မာပြည်သူပြည်သားတွေအကြက်အတဲနဲ့ကြုံနေရတဲ့အခုလိုအချိန်မှာကျမတို့ဘာမှကူညီမပေးနိုင်ဘူးလို့ခံစားရတဲ့အခါမှာအခုလိုအသိမှတ်ပြုမှုမျိုးကနေပံ့ပိုးမှုတည်တည်လေးပဲဖြစ်ဖြစ်ကျမတို့အတွက်ကတော့အများကြီးအထိပ္ပယ်ရှိစေပါတယ
် Eastwest Center အနေနဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီကျိုးပန်းမှုတွေမှာတက်နိုင်တဲ့ဘက်ကကူညီပံ့ပိုးပေးနေတယ်လို့ဆက်ပြီးတော့ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်ဒီလိုပံ့ပိုးမှုတစိတ်တပိုင်းအနေနဲ့ပဲမြမရေးကူညီဆောင်ရွက်နေတဲ့ဒေါ်မီမီဝင်းဘတ်ကို Eastwest Center ကအချူးဂုံပြူချီးမြှင့်ခဲ့တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲပြည်ထောင်ပံမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမခင်ပြူထွေးပါနောက်သတင်းပံအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်
computer season တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နှီးပညာကဏ္ဍမတိုင်ခင်မှာတော့သုတဆုံလင် American တခွင် season ကိုတင်ဆက်ပေးကြပါတယ်။ Ohio ပြည်နယ် Springfield မြို့မှာနေထိုင်တဲ့ Haiti နိုင်ငံကရွှေပြောင်းအခြေချလာတဲ့သူတွေကဒေသခံ American တွေရဲ့အိမ်မွေးတိရစ္ဆာန်တွေဖြစ်တဲ့ကြောင်နေတဲ့ခွေးတွေကိုစားတောက်နေတယ်လို့ Republican သမ္မတလောင်း Donald Trump နဲ့ဒုသမ္မတလောင်း JD Vance ကနေပြီးတော့ဆွဆွဲပြောကြားလိုက်တာကြောင့်ဒေသခံတွေပေါ်မှာဒီစကားကဘလောက်ထိရိုက်ခတ်မှုရှိပါသလဲဘုံဖောက်ခွဲမယ်ဆိုတဲ့ချင်းချောက်မှုတွေကိုလည်းပြည်내အုပ်ချုပ်ရေးမှုကဘလို့မျိုးကြိုက်တွယ်နေရပါသလဲဒီသတင်းမဲ့ရဲ့သုတဆုံလင် American တခွင်မှာကိုအောင်အောင်တင်ဆက်ပေးထားပါတယ်
Ohio ပြည်နယ် Springfield မြို့မှာ Haiti နိုင်ငံကလာရောက်အခြေချနေထိုင်ကြသူတွေဟာခုအခါမှာအသက်ပေးအန္တရာယ်အတွက်စိုးရိမ်နေကြရပါတယ်။ Republican သမ္မတလောင်း JD Vance ဟာ Haiti နိုင်ငံကလာရောက်အခြေချနေထိုင်သူ Haitian တွေဟာဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုတတ်စားတယ်ဆိုပြီးတော့ပြောလိုက်ရတာကနေအခုလိုအခြေအနေတွေဖြစ်ကုန်တာပါ။ Republican သမ္မတလောင်း Donald Trump ကလည်းသူသမ္မတ Kamala Harris နဲ့စကားဆက်ထိုးရမှာ Haitian တွေဟာခွေးတွေ၊ကြောင်တွေအိမ်မွေးတိရစ္ဆာန်တွေကိုစားတယ်ဆိုပြီးတော့ပြောလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်ဟေးရှန်းတွေအပေါ်အခုလိုဆွဆွဲမှုတွေကြောင့်ရွှေပြောင်းချစ်ချနေထိုင်သူတွေအတွက်အတော်လေးအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်
Since Monday after
အထက်လွတ်တော်မဲ့ Vance က X လူမှုကွန်ရက်မှာတနင်္လာနေ့ကရေးသားခဲ့တာကြောင့် Springfield မှာနေကြတဲ့ဟေးရှန်းအတိုင်းအဝန်အားလုံးအံ့အားသင့်ပြီးတော့စိုးရိမ်ကြပါတယ်တော်တော်များများက Springfield ကနေတခြားပြည်တွေကိုပြောင်းရွှေ့ဖို့ပြောနေကြပါပြီ
Republican ကိုယ်စားလှယ်လောင်းတွေကသူတို့မှအထောက်အထားတွေရှိတယ်ဆိုပြီးတော့ပြောပေမဲ့ဒီလိုတက်ဖြတ်စားတာကိုတိုင်ကြားတာမျိုးမရှိဘူးဆိုပြီး Springfield မြို့တာဝန်ရှိသူတွေကပြောပါတယ်လူပေါင်း 62,000 လောက်နေထိုင်ကြတဲ့ Springfield မြို့မှာအခုနှစ်ပိုင်းတွေအတွင်း Haiti နိုင်ငံကလူပေါင်း 10,000 ကျွဲလောက်လာရောက်အခြေချနေထိုင်လာကြတာပါအခုခါမှာတော့ရာစုနှစ်ဝက်နီးပါးစီးပွားရေးကျဆင်းနေတဲ့ Springfield မြို့မှာလူဝါကကောင်းတဲ့အလုပ်တွေပေါများလာပေမဲ့ကျောင်းတွေဆေးကန်းတွေမလုံမလောက်ဖြစ်လာပါတယ်အိမ်ငှားကြတွေလည်းဈေးကြီးလာပါတယ်ရာဇဝတ်မှုတွေတော့တိုးလာတာမရှိဘူးလို့မြို့ခရိုင်တာဝန်ရှိသူတွေကပြောပါတယ်ဒီလိုအခြေအနေတွေကြားမှာပဲဟေးရှန်းတွေအနေရအထိုင်ရကျလာတာပ
ါ I quitted my job like last week because
ကျွန်တော်အလုံးမဝိုင်းပြီးနှိမ်ကြပါတယ်မကြောက်မနာတာတိုင်းထွားပြီးဆဲပါတယ်အလုပ်ကတာဝန်ရှိသူတွေဘာမှမတားဆီးတာကိုလည်းမယုံနိုင်ပါဘူးSpring Fee မှာကျွန်တော်ဆက်ပြီးနေလို့ဖြစ်ပါမလားလို့တွေးမိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကတော့ကျွန်တော်အလုပ်ထွက်လိုက်ပါတယ်
။2023ခုနှစ်တုန်းက Ohio ပြည်နယ်ကားမောင်းလိုင်စင်မရှိတဲ့ Haitian တယောက်မောင်းတဲ့ကားဟာကျောင်းကားကိုဝင်တိုက်မိပြီးအသက်17နှစ်အရွယ် Aiden Clark တည်ဆုံးခဲ့ပြီးတခြားကလေးငယ်26ဦးဒဏ်ရာရသွားတဲ့ဖြစ်ရပ်ကိုလည်း Trump နဲ့ Vance တို့ကပြန်ပြောင်းထုတ်ဖော်ပြောဆိုပြီးအခြေအနေရေပိုတင်းမှလာပါတယ်။ အထူးသဖြင့် Springfield မြို့ကကျောင်းတွေမြို့တော်ခန်းမနဲ့ဆေးရုံတွေအနေနဲ့အချိန်ပေါင်း30ကျော်ဘုံခွဲမယ်ဆိုပြီးတော့ချင်းချောက်ခံရပါတယ်မူလာရန်ကျောင်းနှစ်ကျောင်းမှာဆိုရင်လဲဘုံဖောက်ခွဲဖို့ချင်းချောက်ခံရတာကြောင့်ကလင်းငယ်တွေကိုဘေးလွတ်ရာကယ်ထုတ်ခဲ့ရပါတယ်မကြသေးခင်ကကျင်းပတဲ့ Springfield မြို့အုပ်ချုပ်ရေးကောင်စီအစည်းအဝေးမှာတော့ Aiden Clark ရဲ့ဖခင် Nathan Clark က Trump မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့သူ့သားတည်ဆုံးတာကိုအကြောင်းပြုပြီးတော့နိုင်ငံရေးအမျက်မထုတ်ဖို့အခုလိုတိုက်တွန်းပါတယ
် They can vomit all the hate they want about illegal immigrants
တရားမဝင်ဝင်ရောက်လာသူတွေအကြောင်းငယ်ဆက်လုံခြုံရေးပြဿနာနောက်တစ်ခုကဒီမှာနေထိုင်ကြသူတွေကအိမ်မွေးတိရိစ္ဆာန်တွေကိုစားတယ်ပဲပြောချင်ရပြောလို့ရပါတယ်ဒါပေမဲ့ Springfield Ohio က Aiden Clark အကြောင်းထည့်ပြောတာမျိုးခွင့်မပြုပါဘူး။ဒါကြောင့်သူတို့တောင်းပန်စကားလဲကြားကျင်ပါတယ်။ကျွန်တော်သား Aiden Clark ဟာအသက်ခံရတာမဟုတ်ပါဘူး။ Haiti နိုင်ငံကရွှေပြောင်းအခြေချလာသူတယောက်ကြောင့်မတော်တဆမှုနဲ့တည်ဆုံသွားတာပါ။ဒီကြေကွဲပွဲဖြစ်ရတဲ့ပတ်သက်လို့ဌာနေလူနေမှုအတိုင်းအဝိုင်းပြည်နယ်တနိုင်ငံလုံးကစာနာဂိယူနာထားခဲ့ကြတာပါ။ဒီဖြစ်ရက်ကိုအကြောင်းပြပြီးအမုန်းတရားတွေပွားအောင်လှည့်စားတာမျိုးမလုပ်ပါနဲ့။
ဘုံခွဲမယ်ဆိုပြီးတော့ချင်းချောက်သူဟာမြို့ကန်တယောက်လို့ပြောပြီးတော့ရွှေပြောင်းချစ်ချနေထိုင်သူနဲ့ပတ်သက်ပြီးအကြီးအကျယ်စိတ်ပြတ်မိကြောင်းပြောတယ်လို့ Springfield မြို့ဝန် Rob Rue ကသတင်းမီဒီယာတွေကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့် Republican တဦးဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး Mike DeWine ဟာကျောင်းတွေဖွဲ့နိုင်အောင်ပြည်နယ်ရဲဒါဇင်နဲ့ချီ Springfield မြို့ကိုဆေးလွတ်ဆောင်ချက်စေပြီးအထူးသဖြင့်ကျောင်းအဆောက်အဦတွေမှာမနက်ခင်းတိုင်းဘုံရှင်းလင်းစေပါတယ်မျိုးမာနှစ်စဉ်ကျင်းပနေကြလူမျိုးပေါင်းစုံရည်ကြည်မှုနဲ့အမှုပညာပွဲတော်အစီအစဉ်ကိုလည်းဒီနှစ်မှာမကျင်းပတော့ဘဲဖျက်သိမ်းလိုက်ပါတယ်။ဒီလိုအခြေအနေတွေကြောင့်အခုအခါမှာမျိုးကန်တွေဟာစိုးရိမ်ထိတ်လန့်မှုနဲ့အတူရှေ့ဘာဆက်ဖြစ်လာမလဲဆိုတာဝေခွဲမရဖြစ်နေကြပါတယ်။နေ့လေကင်းအလင်းရောင်အောက်အပြင်ထွက်သွားလာရမှာတောင်မဝင်မရဖြစ်နေကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကရွှေပြောင်းချစ်ချနေထိုင်သူတွေနဲ့ထူထောင်ထားတဲ့တိုင်းပြည်ဖြစ်တာကြောင့်တဘောရာပြေဝဇွာနဲ့စာနာနားလည်မှုရှေ့ထားဖို့လိုတယ်လို့ဒုက္ခတဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ
် We help with food we help with
စားစားခန်းငါးကလေးတွေအကူအညီပေးပါတယ်ကျွန်တော်တို့ဘာရမုံဝေရှိရင်ရှိတယ်လို့အကူအညီပေးနေပြီးကျွန်တော်တို့ကိုပိုင်ပိုက်ဆံတွေကလည်းပေးပါတယ်လူတွေအကူအညီလိုအပ်တာကိုဖြည့်ဆည်းပေးဖို့ကကျွန်တော်တို့ရဲ့တာဝန်မှာ Haitian Italian တရုတ်ဘသူပဲဖြစ်ဖြစ်လူမှုရေးရှိတော်ကနေအကူအညီဆောက်ရှောက်ခဲ့ပါတယ်ဒါလူချင်းဝေပါ
ဒီအဖွဲ့ဟာ Springfield မြို့ကိုရောက်လာတဲ့ Haitian တွေကိုသမ္မတ Joe Biden လက်ထက်မတိုင်ခင်2016ခုနှစ်လောက်ကတည်းကစကပြန်နဲ့အင်ကန်း900မှာအကူအညီတွေပေးနေတာပါ။ဟိုရုံးကတည်းက Haitian တွေကိုအကူအညီပေးဖို့အစိုးရနှစ်ဖွဲ့လက်ထက်တောင်းခံခဲ့ပေမဲ့ဘယ်သူကမှမကူညီခဲ့ပါဘူး။တော်တော်များများကဘဝအသက်မှာလိုက်လျောညီထွေစွာနေနိုင်အောင်ကြိုးစားခဲ့ကြတယ်လို့လည်းအကူအညီပေးသူတွေကပြောပါတယ
်။ The Haitians I've dealt with
နော်ဒီအင်္ဂါနေကြဖေရှန်နေကသူတို့အင်္ဂါကအချိန်ပြီးပေးပါလေစစ်တွေဖြစ်နေတဲ့နိုင်ငံကိုဘယ်သူမှပြန်မသွားခြင်းကြပါဘူးစစ်ပွဲတည်မကပဲငရင်းလိုသဘောကဘေးဒဏ်ကားလေးရှိနေတာပ
ါ Republican တမနာလောင်းနဲ့ဒုတမနာလောင်းတွေကရွှေပြောင်းချစ်ချနေထိုင်သူဖေရှန်တွေအပေါ်အခုလိုပုတ်ခတ်ပြောဆိုရတဲ့ပတ်သက်ပြီးတော့ Ohio ပြည်နယ်မှာနေထိုင်တဲ့အေရှန်နယ်ဘွားမြန်မာအမေရိကန်တယောက်ဖြစ်တဲ့ကိုကျော်တက်ရဲ့အမြင်က
ဒီမှာတော့လူခွေရှိတယ်ဗျာမိမိရဲ့ဆန္ဒကိုမိမိကိုတော့ဝင်ရှိရဲဆန္ဒပြကြမယ်ဆိုတော့ရတယ်ဒါတမီဒီယာတန်းရှိယူမယ်မီဒီယာနဲ့ပြန်ပြီးတော့ရှင်းမယ်ဒါရီတော့ရတယ်ဒါပေမဲ့ရေရှည်မှာတော့ကိုနားလည်လာဖို့လေးစားလာဖို့လိုတယ်အဲကြောင့်မိမိကမိမိခွဲထွက်ပြီးတော့ကိုအသင်းအဖွဲ့ကိုအုပ်စုလေးနဲ့နေတာတဲ့စားလို့ရှိရင်ဒီမှာဒေတာကလည်းနဲ့ပူပေါင်းပြီးတော့ကိုရဲ့အပေါ်လမ်းတပင်းရှိရရိုးရရေးကျင်းမှုတွေရှိရဒါတွေကိုဖော်ထုတ်အောင်မယ်ဒေသခံတွေကိုနားလည်အောင်ချင့်ကပ်ရမယ
်ကိုဗစ်ကာယောဂါကာလအတွင်းကိုရိုနာဗိုင်းရပ်စ်ကို Chinese virus ဆိုပြီး Trump ကခေါ်ဆိုရာကနေအာရှຫນွေဘွားတွေအမုန်းတရားစွဲနဲ့တိုက်ခိုက်ခံခဲ့ရဘူးပါတယ
်အခုလိုမျိုးသမ္မတဟောင်းဒေါ်နယ်ထရန့်ကနေပြီးတော့ဒီကောလာဟလသတင်းပေါ်မှာအခြေပြုပြီးတော့မစိမ့်မချင်ပြောလိုက်တဲ့အတွက်ကြောင့်မလို့ဒီအမေရိကန်မှာနေထိုင်ကြတဲ့ immigrant တွေပေါ်တော့တရားမှုပဲတော့ရှိရဲအဲအဲ့ဒီလိုမပြောခင်ကလေးကအသားအရောင်ကွဲပြားချမ်းသာမှုဘာသာစကားကွဲပြားချမ်းသာမှုအင်္ဂလိပ်လိုမပြောတတ်တဲ့အချင်းနေပေါ်မှာမူတည်ပြီးတော့လူခွဲခြားဆက်ဆံမှုတွေကတော့ခံရတယ်အထူးသဖြင့်ကတော့ဟိုလူကြီးတွေကတော့အစွန်းရောက်မဟုတ်တဲ့သူတွေပေါ့နော်ပညာနဲ့ဉာဏ်ပညာနဲ့ထိမ့်သိမ့်ပြီးတော့ဖုံးကွယ်လို့ရပြီမယ်လူငယ်တွေကလေးတွေမှာတော့တက်ရောက်မှုကပိုဆိုးတယ်။ဥပမာကျောင်းတွေမှာဆိုလို့ရှိရင် ကလေးငယ်ကလေးတွေကအိမ်ကအစားအသောက်တွေထည့်ထားတယ်။အိမ်ကအစားအသောက်တွေထည့်ထားတယ်ကထမင်းဘူးထည့်ထားတယ်။ထည့်ထားတဲ့အခါမှာသူတို့နဲ့အစားအသောက်မတူတဲ့အတွက်ကြောင့်ငါနင်တို့အစားအသောက်တွေကပါတယ်လူစားတဲ့အစားအသောက်မဟုတ်ပါဘူး။အဲ့လိုကလေးချင်းပြောတာကြီးလဲခံရတယ
်။လာမယ့်သတင်းပတ်နှစ်ပတ်အတွင်း Ohio ပြည်နယ် Springfield ကိုသွားမယ်လို့ Trump ကစက်တင်ဘာ18ရက်နေ့တုန်းကပြောဆိုပါတယ်ခင်ဗျာ။
တင်ဆက်ပေးခဲ့တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစည်းအဝေးမှာရှင်ဒီသတင်းပတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာတော့ယာဂီမုံနိုင်ရဲ့ရိုက်ခတ်မှုဒဏ်ခံခဲ့ရတဲ့ရေစိုးတွေရောနှော့သွားတဲ့ရေဘေးဒဏ်တင်ရေတွင်းတွေကိုဘယ်လိုမျိုးလှုပ်ဆောင်သင့်ပါသလဲဆိုတာကိုဇလဘူမိပညာရှင်ဥမြင့်သိန်းကိုမေးမြန်းပြီးဒေါခင်မျိုးသက်တင်ပြထားပါဗျ
။နိုင်ငံမှာအခုယာဂီမုံနိုင်ရဲ့နောက်ဆက်တွဲပေါ့နော်။ဟိုရေကြီးရေရှမ်းတဲ့ထံကိုအကြီးကျယ်ခန်းနေရပါတယ်ရှင်။အဲ့တော့မြန်မာနိုင်ငံဆိုလို့ရှင်မြေအောက်ရေကိုလည်းဟိုအားထားပြီးတုံးနေတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ဒီရေကြီးတဲ့အတွက်ပေါ့နော်မြေအောက်ရေအခြေအနေဘာတွေပြောင်းလဲသွားနိုင်လဲရှင်အရင်ဆုံးပြောပြပေးပါရှင
်။အခုဗမာပြည်မှာကဒီဆိုးွားတဲ့လီမုန်တိုင်းကြီးရာသီဥတုတွေကြောင့်မိုးရီကြီးလီရီတိုက်ရီရှမ်းရီလွန်းလွင်ပြင်းနေတာဗမာပြည်အနှံ့မှာဖြစ်နေတယ်ပေါ့အဲ့ဒီရဲ့အကျိုးဆက်တွေကဘာတွေလဲဆိုတော့ရီလွန်းလင်းပြင်းနေဖြစ်ပြီးတော့ရီတူးတွေကဟိုမကြုံစဘူးပေ3လေးပေးငောက်ကနစ်နေတယ်အဲ့ဒီမှာမှရီရီပြန်ကျသွားရင်ရှော့နေနစ်တွေထင်ကြံခဲ့ပြီးတော့ဘယ်ဒီမှာဆိုးဆိုးဝါးဝါထိခိုက်နိုင်လဲဆိုတော့တောက်တုံးရီရီမြစ်တွေတောက်တုံးရေရေမြစ်ဆိုတာရေတွင်းရေကန်နေပေါ့အဲ့တော့ရေတွင်းနေမှာဘာတွေဖြစ်လာနိုင်လဲပုံဒီမှာတွေ့ခဲ့တဲ့အနေအထားအရရေတွင်းနေရာရွှွန်နေမြုပ်သွားမယ်ဟာလာရေတင်စဲတီရွှွန်နေဖုံးလန်းသွားမယ်အဲ့လိုဆိုရင်ဓာရီအားဆိုးွားတဲ့အနေအထားတွေဖြစ်နေပြီဒီအချိန်မှာစဉ်းစားရတော့မယ်ပြင်းပြင်းလားအတ္တဒူးတင်လားဟာလာနောက်တစ်ခုကရေမလွမ်းသေးတဲ့နေရာဒေသတွေအဲ့ဒီနေရာတွေကိုဘလို့ပြုတ်တင်ကာကွယ်နိုင်လို့ရလေတနိုင်တပိုင်ပေါ့
ဒီအခုမြန်မာနိုင်ငံမှာရှော့နေနဲ့ပိတ်သွားတဲ့ရေပင်းတွေရှိရပေါ့နော်ဒီတွင်းတွေအတွက်ကိုဟိုဘလို့လုပ်ရင်ကောင်းမလဲဆရာအချမ်းမြင်းလေးပြောပြပေးပါဆရာအခု
အဲ့ဒီတွင်းတွေ
ရေချသွားတဲ့အခါမှာပေါ့နော
်အဲရေချသွားတဲ့အခါမှာဒီတွင်းတွေဟာရှွန့်တုတွေဘယ်တော့ဖုံးလဲ optical inspection ပေါ့ကွာတတိနာလေတဲ့လူတွေရရွာလူတွေတဲ့ဌာနဆိုင်ရာလူတွေခေါ်လို့ရရင်ခေါ်တဲ့နဲ့ပေါ့အဲ့ဒီမှာဖေရှားလို့ရမလားရီစီကြောပြီးတော့ပြုပြင်လို့ရနိုင်လားမရနိုင်ဘူးလားအရင်ပထမစစ်ဆေးလောက်ရမှာပေါ့နော်လုတ်တင်လုတ်ထိုက်တာဆိုရင်အဲ့ဒီမှာနောက်တစ်ဆင့်ဒုတိယဆင့်နေနဲ့အဲ့ဒီမိမိရဲ့စိတ်ရည်တွင်တွင်းဝရီတွင်းထိတ်ဒီမှာကျိုးပဲပျက်စီးနေလားပိုက်ဒီကောက်ရီအားနဲ့ garden flow နဲ့ mud flow ကြောင့်ဟာလားတွင်းဒီကျွယ်တွေဟာရငုတ်တွေကရိုင်နေသွားလားဒါတွေကိုကြည့်ရမယ်မဖြစ်ဘူးဆိုရင်ဒါဖွင့်လို့ရတယ်နေတာလားဖွင့်ဖက်ကြည့်တင်ကြည့်ရမယ်အဲဖွင့်လို့ကြည့်ရတယ်ဆိုရင် good condition လို့ပြောရမယ်အဲအဲ့ဒီအချိန်ဆိုရင်ရှားအမြင်ပြောရင် nozzle နဲ့သွားမစင်းနဲ့ water နဲ့ပဲ flush out လုပ်ရမယ်ဘာလို့လဲဆိုတော့ရှင်ဟာအထက်မှာဝင်မဝင်မမြင်နိုင်ဘူးဆရာတို့အဲ့တော့ဒါကိုရေနဲ့ပဲဆေးလိုက်ရင် sediment ကကြယ်ပင်းရဲ့ရေအားနဲ့ပြန်တက်လာမယ်။ဒီပိုက်ကိုပေးပြီးတော့ဆေးရမယ်။ Nozzle နဲ့ force လုပ်လိုက်လို့ရှိရင်တွင်းထဲမှာရှိနေတဲ့ပိုက်ထဲမှာရှိနေတဲ့ရှော့နဲ့တကအပေါ်ပြန်တက်လာနေတဲ့အားနဲ့တည်း။သူက annulus ကသေးတာဟုတ်ကွာ။နှစ်လက်မှများမယ်။လေးလက်မှဆိုရင်အတင်းနေရှိမယ်။ဒါမလို့အပေါ်ပြန်လိုက်နိုင်တဲ့အားနဲ့မယ်သူက။ဘာလို့လဲဆိုရွှွန့်နစ်တွေရေတွေကဖုံးနေသေးတာအပေါ်မှာ။အဲ့တော့ Nozzle air compressor မတုံးနဲ့ရေနဲ့အရင်ပေးဆေးအဲ့လိုတွင်းရေကြီးလာပြီဆိုတော့မှကိုတူရတဲ့တွင်းကအနက်ပဲခံမှန်းဘလောက်လဲ200လားအဲ့ဒါဆိုရင်နည်းနည်းလေးတိုင်းတက်ကြည့်လိုက်180 180လောက်ရတယ်ဆိုတာဒါဆိုမဆိုးဘူးအဲ့ဆိုနည်းနည်းလေးကိုက testimonial နဲ့ nozzle လေးနည်းနည်းပေးဆန်းကြည့် power ကို fully apply မလုပ်နဲ့အတင်းတင်းလို့ရေနဲ့ပေးဆဲအဲ့လိုမျိုးလုပ်ကြည့်ရမယ်အဲ့လိုဆိုရင်အချီနေကောင်းလာတယ်မကောင်းဘူးဆိုတော့တွင်းပြင်တတ်တဲ့လူကနားလည်လာတယ်အဲ့လိုမျိုးအစင်းရင်လုတ်သွားရမယ်ပြီးတော့မှတို့ဒါကိုရေပြန်ဆေးပြီးတော့မှရေမှုတ်ကြည့်ရမယ်အဲ့လိုမှုတ်တဲ့အချိန်မှာလေတစ်ဖက်ကစက်ပိုင်းဆိုင်ရာကိုလည်းပြန်ပြီးတော့ စစ်ဆေးမှုတွေလုပ်ရမယ်လိုဒင်းလုပ်ထိုက်တာတွေဟိုမှာနော်ဇယ်ဒီမှာဟလာလီအိုရီရှုံမိတ်နေတာလူတွေကိုပုတ်ဆေးရဲ့ပြုတ်ဆေးရမယ်အဲ့ဒီကွန်ပရက်ဆာတွေနဲ့ဟိုမော်တာပညာတွေဝါယာလိုင်းတွေရှော့ပစ်နေလားဆာကစ်ဒီဘာတွေဒါကြီးကြည့်ရမယ်ဒါတွေအကုန်လုံးတရားလုပ်ရမှာပေါ့ကွာ step by step လုပ်ပြီးတော့မှအကုန်လုံးနကူရီမလွန်ကင်းကအနေထားမျိုးရောက်နေပြီလားမရောက်ဘူးလားဆိုတာကိုတွင်းပိုင်ရှင်ကတိတာပေါ့အဲ့လိုတိတော့ကြတော့မှသာတို့နောက်ဆုံးအဆင့်ကိုလုပ်ရမယ်ဒီလိုလုပ်ဖို့အတွက်ကိုခုန optical စစ်ဆေးပြီးတော့ဒီတွင်းကိုပြင်လိုက်လို့ကုန်ကြစရိတ်နဲ့တူတူတည်းအစ်စ်တွင်းကုန်ကြစရိတ်နဲ့ဆိုတာဟိုတကြွနားလဲလူဒီနဲ့အရင်စဉ်းစားရမယ်တွင်းပိုင်ရှင်နေနေလဲသူတတ်နိုင်လားမတတ်နိုင်ဘူးလားဒီတော့တုံးကြီးကလူလူဘရောင်မြားကိုအားထားနေရလေရေမြရင်တခြားဆိုးသူ့မှာရှိလားမရှိဘူးလားတို့ဒါရီဆိုးအောင်ဘယ်ဆိုးအောင်စဉ်းစားရမှာပေါ့စဉ်းစားပြီးတော့မှတစိမ့်ညင်းတို့ဘာဘာလုပ်ရမလဲဆိုတော့ဆုံးပြရမှာပေါ့ရှုပ်နေဖုံးလွှမ်းပြီးတော့ရေလွှမ်းလွင်ပြင်မှာဒဏ်ခံထားတဲ့စိတ်ရည်တွင်းနေရည်တွင်းနေရည်တွင်းဆိုရင်တော့ဆရာအမြင်ပြောရင်တော့ပြင်မှုတော်တော်ခက်သွားပြီမစဲဘူးပြောနေတွင်းနှခမ်းသားကခါတဝက်ကြော်တယ်ဆိုရင်နည်းနည်းတော့ဦးမယ်တကယ်လို့ရေရှန်နာဒီလိုနေရာဒီမှာလူလေပင်းလောက်တိရှန်နေဆိုရင်တော့ဆရာတင်တယ်အဲ့ဒီလက်တူးတွင်းကမြုပ်သွားမှာပဲကွာအဲ့ဒါဆိုရင်တော့အနေထားကမကောင်းတော့ဘူးသူ့တွင်းတစ်တူးဖို့အနေထားမျိုးပဲဖြစ်တော့မယ်စိတ်ရည်တွင်းသားရင်တမျိုးတစ်ပုံစဉ်းစားမှာပေါ့ဟုတ်ကဲ့
ဆရာတော့ရေလွှမ်းတံမခံရသေးတဲ့နေရာတွေပေါ့နော်ရေကြီးမယ်ဆိုတာကိုသိထားတဲ့နေရာတွေမှာအဲ့ဒီနေရာတွေမှာရောဆရာဒီအဆက်ရေတွင်းနေရေခံနေကိုဘယ်လိုထိန်းသိမ်းတယ်လဲဆိုပြပေးပါဆရာ
ยีล้วนดำมะคันดีวูผ่านย่านไหนเนี่ยหนีตาမျိုးရှိတယ်အချီနေမျိုးကိုကြိုတင်တိထားတယ်ဆိုရင်အဲ့ဒီသားမှာရှိတယ်စိတ်ရည်တွင်းဆိုလို့ရှိရင်အဲ့တွင်းဝါဟိုတွေကိုအခုခစ်ပေါ်နေတဲ့အပြာရောင်ရေစီဘုံတွေနော်လူခါတာတာရင်စိုးလောက်ရှိတဲ့ပလတ်စတစ်စီဘုံတွေအဲ့လိုက်တင်အုပ်ထားမယ်အဲ့ဒါကိုသူ့ကိုမယိုင်မလဲနိုင်အောင်ခိုင်ခိုင်မာမာလေးလုပ်ပြီးတော့အုပ်ထားမယ်ကြိုတင်ကာဝယ်ဖို့ပေါ့တကယ်လို့အဲ့ဒီတွင်းတွေကเจ้านี่สยบล้วยนี่อ่ะป้าหมอกเสร็จท้าได้สมมุติอย่างเนาะแต่ปัตตนาไม่ရှိหูดิตาบอดีเนี่ยอုတ်ท้ามั้ยไอ้ล้วยนี่บาดิဆိုเลยကိုယ်ไอ้มาตาบอดีซ่าดิရှိရင်ตัวนี้เนี่ยอုတ်ပဲโจดีเนี่ยซี้เสร็จท้าပြီးတော့มาพลัสเนี่ยอုတ်ท้ามั้ยไอ้ลุงซุဆိုရင်ดิล้วงลงชุ่นิดดิเนดิปุจะอုံเนาะดิชุ่นิดดิเผยไปไล่ลงရှင်ไอ้ตัวเนี่ยมาก้าวในอณีท้าမျိုးย่าနိုင်น่ะบ่ปัญญาซี้ตัดตาตัวราบ่ตวินเลยเป็ดซี้มุเน้ตัวราบ่ဒါကြိုတင်ပြီးတော့ precaution ပေါ့အဲ့တော့လောလောဆယ်မှာဒီလူတွေဒီကြီးတွေကိုမဖြစ်မနေတောက်အောင်လို့ဆိုရင်တနေ့တစ်ပိုင်းကြိုကြပါရေကြိုတောက်ပါရေစစ်တောက်ပါကြောက်ချင်အရင်ထဲ့ပါယောဂဖြစ်တော့မှဝင်းနေပါလေသွားတော့မှစီယုံသွားရတယ်ဆိုရင်အများကြီးတက်တာတာပေါ့နော်အဲ့လူတွေဒီလောက်အောင်ပါပဲ
ဇလဘူမိပညာရှင်ဦးမြင့်သိန်းရဲ့ပြောကြားချက်နဲ့ပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းတလှည့်ပြောပြပေးပါမယ
်။ဣသရေလနဲ့ဟာမတ်စ်ထောက်ခံတဲ့ဟစ်ဇ်ဘောလာအခြေစိုက်လေဗနွန်မြို့တော်အထက်ကိုတိုက်ခိုက်လိုက်ပါပြီ။လေဗနွန်နိုင်ငံဘေရွတ်မြို့တော်မှာဒီနေ့ပြင်းထန်တိုက်ခိုက်မှုလုပ်ခဲ့တယ်လို့ဣသရေလစစ်တပ်ကကြေညာလိုက်တာပါ။ဒါ့အပြင်ဣသရေလနိုင်ငံဘက်ကဖြစ်ဖို့ချိန်ထားတဲ့ဟစ်ဇ်ဘောလာတို့ရဲ့ဒုံးပစ်စင်ယာနယ်ခြေကိုပစ်ခဲ့တယ်လို့လည်းဣသရေလစစ်တပ်ကပြောထားပါတယ်ခင်ဗျာ။ EU ရောပါကောင်မရှိောက်ခတာအာဆူလာဘွန်ဒါလီယွန်ကတော့ဒီနေ့သောက်ကြနေမှာယူကရိန်းကိုသွားပြီး EU အနေနဲ့ဆောင်းနေခါလာယူကရိန်းကိုကူညီထောက်ပံ့ပေးမယ်အကြောင်းဆွေးနွေးမယ်လို့ပြောပါတယ်။ကိမျိုးတော့ကိုမသွားခင်စတာဘေးနေ့ကပဲ EU နိုင်ငံတွေရဲ့ဗန်ဒါရေးလုပ်ငန်းတွေမှာအပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေရဲ့တွန်းငွေတွေကိုယူကရိန်းကိုပေးမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။နောက်မြန်မာရေဘေးအတွက်တော့အကူအညီပေးပို့တာအဟံတားမဖြစ်စေဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။ယာကီမုံနှဲကြောင့်ရေဘော်အကူအညီလူနေသူတွေစီကိုအကူအညီပေးတဲ့နေရာမှာချောမွေ့စေဖို့မြန်မာအာဏာပိုင်တွေကိုအမေရိကန်အစိုးရကတောင်းဆိုလိုက်တာပါ။ဒီအပြင်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကတဆင့်လူသားချင်းစာနာတဲ့အကူအညီတွေဆက်ပေးနိုင်ဖို့အမေရိကန်ကဆောင်ရွက်နေတယ်လို့လည်းတန်ယူရဲ့ Facebook စာမျက်နှာမှာတုံ့ပြန်ထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုက ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gates ဖြစ်ပါတယ်။ကျမကစုမော်ပါရှင်။ဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ View American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ View ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာကြပါသေးရှင်။
This program has come to you from the Voice of America, Washington.